Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါသည်ခင်ဗျာ VOA American Day ရဲ့2014မေလ4ရက်တင်းငွေနေညဘက်အစီအစဉ်လေးကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00 AM 10:00 AM လိုင်းနိုမီတာ24.25/32တို့ကနေတိုက်ရိုက်တင်ဆက်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်ကိုတင်ဆက်သွားမှာပါခင်ဗျာ
ကျမဧသနာကျော်ပါရှင်ယူကရိန်းနိုင်ငံအရှိပိုင်းကရုရှားဘာသာစကားပြောတဲ့ဒရီစီကနေအကူအညီတောင်းတာရေထောင်ထဲချီလက်ခံရရှိတယ်ဆိုပြီးရုရှားအစိုးရဘက်ကပြောနေချိန်မှာပဲယူကရိန်းအစိုးရဘက်ကတော့ရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေကိုစစ်ရေးရထိုးစစ်ဆင်တာတွေဆက်လုပ်သွားမယ်လို့ပြောသွားခဲ့ပါတယ်တရုတ်ဝင်ကြီးချုပ်လီကွတ်ချောင်ဟာအာဖရိကလေးနိုင်ငံခီးစဉ်အတွက်ပီကင်းမြို့တော်ကနေဒီကနေ့ပဲထွက်ခွာသွားခဲ့ပါတယ်ဒီလိုမျိုးဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုတော့ဒီညပိုင်းမှာပြောပြပေးပါမယ်ကိုညံဝင်းအောင်ရင
်ဟုတ်ကဲ့ပါခင်ဗျာ KIA ထိန်းချုပ်နေပြည်တော်ကဒုက္ခသည်တချို့ကိုမြန်မာစစ်တပ်ကဖမ်းဆီးသွားပါတယ
်တခြားလူပိုတွေရှိတယ်ဆိုတော့တိုင်းမုန်းလာပြီးမှအဲ့ဒါရှာခိုင်းတာပေါ့ရှာခိုင်းတဲ့ခါကျတော့ရှိရှိတမျှယောက်ျားတွေကိုသူ့ထားပြီးမှအဲ့ဒါအခန်းတိုင်းအခန်း
ဒီအကြောင်းတွေကိုသတင်းတွေပြပြချင်းမှာတင်ဆက်ပေးမှာပါခင်ဗျာမြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစည်းအဝေးနဲ့အတူမြန်မာပြည်မှာပေးစာများပြည်တွင်းသုံးသက်ချက်တက်ကြီးစကားကဏ္ဍတွေကိုလည်းနှားဆင်သွားရဖို့ရှိပါတယ်ဒီအစည်းအဝေးမှာတိုင်ငင်မှာတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမအေးအသန္တာကျော်နဲ့မမိုးဖြူတို့ကကြီးညာပါလိမ့်မယ်ခင်ဗျာ
ယူကရိန်းနိုင်ငံရှိပိုင်းကရုရှားဘာသာစကားပြောတဲ့သူတွေစီကနေဖုန်းဆက်အကူအညီတောင်းတာတွေထောင်ထဲချီလက်ခံရရှိခဲ့တယ်လို့ရုရှားအစိုးရဘက်ကသတင်းတွေထွက်လာတဲ့အချိန်မှာပဲအဲ့ဒီဒေသမှာရှိတဲ့ရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေကိုစစ်ရေးရာထိုးစစ်ဆင်တာတွေဆက်ပြီးတော့လုပ်သွားမယ်လို့ယူကရိန်းအစိုးရကပြောသွားပါတယ်။ရုရှားလိုလာတဲ့ခြေကုပ်ယူထားတဲ့ Slovyansk မြို့သားမှာရှိတဲ့ Kramatorsk မြို့ကသဘုံတွေသိမ်းယူထားတဲ့အစိုးရအဆောက်အုံနဲ့ရုံမြင့်တန်ကြားတာဝါတိုင်းကိုယူကရိန်းတပ်တွေကပြန်ပြီးတော့သိမ်းပိုက်နိုင်ခဲ့တယ်လို့ယူကရိန်းပြည်ထောင်စုဝန်ကြီးအာဆန်အဗာကော့ဖ်ကပြောသွားပါတယ်။အကြမ်းဖက်တိုက်ဖျက်ရေးစစ်ဆင်ရေးတွေကို Slovyansk နဲ့ Kramatorsk မြို့တွေမှာသာမကတခြားမြို့တွေမှာပါလှုပ်ဆောင်သွားမယ်လို့ယူကရိန်းနိုင်ငံတော်လုံခြုံရေးနဲ့ကာကွယ်ရေးကောင်စီအကြီးအကဲအန်ဒရီလီပါရူဘီကဒီကနေ့ပဲပြောသွားပါတယ်။ရုရှားအစိုးရပြောခွင့်ရပုဂ္ဂိုလ်ဒမီထရီပက်စကော့ဖ်ကတော့အခုလိုမျိုးယူကရိန်းဘက်ကထိုးစစ်ဆင်လာတာနဲ့အိုဒက်ဆာစိတ်ကဲမြို့မှာတောက်ကြနေကတိုက်ပွဲတွေကြောင့်ရုရှားကိုထောက်ခံသူအများစုအပါအဝင်လူပေါင်း42ယောက်ထက်မနည်းသေဆုံးခဲ့ရတဲ့ကိစ္စတွေကိုဘယ်လိုမျိုးတုံ့ပြန်မလဲဆိုတာရုရှားသမ္မတဗလာဒီမီယာပူတင်မဆုံးဖြတ်ရသေးဘူးလို့မော်စကိုမြို့မှာပြောကြားသွားခဲ့ပါတယ်။ယူကရိန်းနိုင်ငံနဲ့ကပ်နေတဲ့နယ်စပ်တစ်လျှောက်မှာတော့ရုရှားနိုင်ငံဘက်ကစစ်သည်အင်အား4000အပါအဝင်စစ်ကားတွေအများပြားချထားပြီးတော့ယူကရိန်းနိုင်ငံထဲမှာရှိတဲ့ရုရှားနယ်ဝါးတွေကိုအကာအကွယ်ပေးပိုင်ခွင့်သူတို့မှာရှိရဲ့လို့ရုရှားအစိုးရကပြောနေပါတယ်ရှင်။
ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံတည်ငြိမ်ရေးနဲ့ဒီမိုကရေစီတိဆောက်ရေးဂျိုးပန်းဘိုအမေရိကန်ပြည်ထောင်စုကအကူအညီပေးမယ်လို့နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကကတိပေးလိုက်ပါတယ်။လာမယ့်ရွေးကောက်ပွဲမှာပွင့်လင်းမြင်သာမှုနဲ့ယုံကြည်အားထားမှုရှိဖို့အမေရိကန်ကကွန်ဂိုကိုအမေရိကန်ဒေါ်လာတန်30အကူအညီပေးမယ်လို့နိုင်ငံခြားရေးဝန်ကြီးကယ်ရီကပြောဆိုလိုက်တာပါ။ဒါပေမဲ့ကွန်ဂိုသမ္မတဂျိုးဆက်ကပီလာအနေနဲ့လက်ရှိတက်တန်းအကုန်မှာယာရုကထွက်ပြေးဖို့အမေရိကန်ဘက်ကလိုလားပါတယ်။ဝင်းကြီးကယ်ရီကကင်ရှာဆာမှာတနင်္ဂနွေနေ့ကကွန်ဂိုသမ္မတနဲ့တီးတန့်တွေ့ဆုံပြီးတော့သမ္မတအနေနဲ့အခြေခံဥပဒေကိုလိုက်နာဖို့တိုက်တွန်းခဲ့ပါတယ်။ကွန်ဂိုအခြေခံဥပဒေအရ2016ခုနှစ်မှာတတိယသမ္မတတက်တန်းအတွက်ရွေးကောက်ပွဲဝင်ခွင့်မရှိပါဘူး။ဒါပေမဲ့ဒီချက်ကိုကွန်ဂိုသမ္မတသဘောတူမတူအခုရက်ထိရှင်းရှင်းလင်းလင်းမသိရသေးပါဘူး။ကွန်ဂိုသမ္မတအနေနဲ့ရှေကီဗူပြည်နယ်မှာလူနည်းစုစစ်သွေးကြွလက်နက်ကိုင်တွေကိုနှိမ်နှင်းမှုလိုပြီးအဲ့ဒီဒေသရဲ့လူနေမှုအဆင့်တိုးမြင့်မှုသမ္မတအိုဘားမားအုပ်ချုပ်ရေးအဖွဲ့ကအကူအညီပေးဖို့ရှိတယ်လို့ဝင်းကြီးကယ်ရီကပြောဆိုသွားပါလိမ့
်အမေရိကန်ပြည်အောင်စုရဲ့သမ္မတရဲ့အင်ဘီရိုမှာမနေ့ကညပိုင်းမှာကျင်းပတဲ့အင်ဘီရိုသတင်းတောင်များအဖွဲ့ရဲ့အနှစ်တရာမြောက်နှစ်ပတ်လည်ညစာစာပွဲကိုအမေရိကန်စုရနဲ့ဟောလိဝုဒ်အနုပညာလောကကနာမည်ကျော်တွေစုစုဆုံဆုံညီညီတက်ရောက်ခဲ့ကြပါတယ်။ဒီအခမ်းအနားကိုသမ္မတကိုယ်တိုင်တက်ရောက်တဲ့အစဉ်အလာအရပဲအမေရိကန်သမ္မတဘရက်အိုဘားမားလည်းတက်ရောက်လာခဲ့ပြီးတော့အစိုးရတွေကအရာရှိတွေကိုရည်ညွှန်းတဲ့ဟာသတွေပါဝင်ရည်စရာတွေအများကြီးပြောသွားပါတယ်။အစိုးရရဲ့ကျန်းမာရေးစောင့်ရှောက်မှုစနစ်တွေမှာအသုံးပြုတဲ့ Internet website ပြဿနာတက်တာကိုသူကဟာသလုပ်ပြီးပြောသွားတာပါ။သူရွေးကောက်ခံရတဲ့2008ခုနှစ်ကသူက Yes we can ဟုတ်ကဲ့ကျွန်တော်တို့ဒါကိုလုပ်နိုင်ပါတယ်ဆိုတဲ့ဆောင်းပုဒ်ကိုကြွေးကြော်ခဲ့ပေမဲ့2013ခုနှစ်ရောက်တော့ Control Alt Delete ဆိုတဲ့ဆောင်းပုဒ်ကိုပြောင်းလိုက်ရပါတယ်ဆိုပြီးတော့ကွန်ပျူတာမှာပြဿနာပေါ်ရင်နှိပ်ရတဲ့ခလုတ်တွေကိုပြောသွားခဲ့ပါတယ်ရှင်။
ရင်းမင်းတောင်မင်းမှာဖြစ်ခဲ့တဲ့ပြင်းထန်တဲ့တိုက်ပွဲတွေထဲမှာရင်းမင်းစစ်တပ်ကအယ်ကိုင်ဒါစစ်သွေးဂျွာလူတန်တရာရှိသူ39ယောက်ကိုတပ်ဖြတ်နှိမ်နှင်းခဲ့တယ်လို့ရင်းမင်းတာဝန်ရှိသူတွေကပြောဆိုပါတယ်။အယ်ကိုင်ဒါတွေကိုဘယ်ယန်နဲ့ရှာဘော့ခရိုင်တောင်ပိုင်းကနေမောင်းထုတ်တဲ့စစ်စင်ရေးအတွင်းမှာမင်းဖော်မြို့မှာဖြစ်ခဲ့တဲ့လေကြောင်းနဲ့ဒီကုန်းတွင်တိုက်ပွဲတွေမှာစစ်သွေးဂျွာတွေကိုညရင်းချင်းရှင်းလင်းခဲ့တာဖြစ်တယ်လို့ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။အသက်ခံရသူစစ်သွေးကြွတွေထဲမှာ Saudi Arabian, Afghan, Somali, Chechen နဲ့တခြားနိုင်ငံသားတွေပါတယ်လို့ယမင်နိုင်ငံစာဘာသတင်းကစစ်တပ်သတင်းရင်းမြစ်တစ်ခုကိုကိုးကားဖော်ပြပါတယ်။ထိတ်တန့် Al-Qaeda ခေါင်းဆောင်အဖြစ်နဲ့ယူဆကြတဲ့ Chechen လူမျိုး Abu Islam Al-Shishani လည်းအဲ့ဒီတိုက်ပွဲမှာအသက်ခံခဲ့ရတယ်လို့ယမင်တာဝန်ရှိသူတွေကစနေနေ့ကပြောဆိုပါတယ်။အခုနှစ်ပိုင်းနေမှာယမင်မှာတန်တမန်တွေနိုင်ငံခရီးသွားတွေနဲ့ဆိုးရစစ်တပ်တွေကိုပြစ်မှတ်ထားပြီးArabian AQAP ဖွဲ့ကတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်။အရင်လကတော့ AQAP ရဲ့ယမင်ဖွဲ့ခွဲကသူ့ဆိုအနောက်နိုင်ငံက Crusader တွေပေါ်ပို့ပြီးတော့တိုက်ခိုက်သွားမယ်လို့တန်တိတ်တန်ချခဲ့ပါတယ
်။ UAMerican တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းနိုမီတာ24 kHz 1.1139 လိုင်းနိုမီတာ25 kHz 1.965လိုင်းနိုမီတာ32 kHz 9355တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်းကနေဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်ရှင်တရုတ်နိုင်ငံနဲ့အာဖရိကနိုင်ငံတွေကြားမှာအလို့သမားရေးမကျေလည်မှုတွေရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်တဲ့ပြဿနာတွေဟာသူ့ရဲ့အဆိုနှစ်ဖက်ကြားမှာကြီးထွားလာနေတဲ့အဖို့ထစ်တွေရဲ့လက္ခဏာပဲလို့တရုတ်ဝန်ကြီးချုပ်လီကွတ်ချောင်းကပြောပြီးတော့အာဖရိက၄နိုင်ငံခီးစဉ်အတွက်ပီကင်းမြို့ကနေထွက်ခွာသွားပါတယ်။အာဖရိကနိုင်ငံတွေမှာအလုပ်လုပ်နေတဲ့တရုတ်ကုမ္ပဏီတွေအနေနဲ့ဒေတာရဲ့စီးမြင်ဥပဒေလိုကိုလိုက်နာပြီးတော့ဒေတာကန်ရက်ရွာအတိုင်းဝိုင်းနဲ့ပတ်ဝန်းကျင်ရဲ့အကျိုးစီးပွားကိုတာဝန်ယူမှုရှိကြဖို့ဒီကနေ့တနင်္ဂနွေနေ့ခီးမစခင်မှာထုတ်ပြန်တဲ့ကြေညာချက်မှာတိုက်တွန်းထားပါတယ်သက်ဆိုင်ရာအာဖရိကနိုင်ငံတွေအနေနဲ့လည်းဈေးကွက်ဆိုင်ရာစီးမြင်တွေကိုခိုင်မာအောင်လှုပ်ဆောင်ပြီးတရုတ်ကုမ္ပဏီတွေရဲ့တရုတ်ဝင်အခွင့်အရေးတွေနဲ့အကျိုးစီးပွားပြီးတော့အလုပ်သမားတွေရဲ့ဘေးကင်းလုံခြုံရေးတို့ကိုအကာအကွယ်ပေးဖို့လည်းတရုတ်ဝင်ကြီးချုပ်ကတောင်းဆိုသွားပါတယ်။တရုတ်ဝင်ကြီးချုပ်ဟာတပတ်ကြာသူ့ရဲ့အာဖရိကခီးစဉ်တွင်မှာအီသီယိုးပီးယား၊နိုင်ဂျီးရီးယား၊အန်ဂိုလာနဲ့ကင်ညာနိုင်ငံတို့စီကိုသွားရောက်မှာဖြစ်ပါတယ်ရှင်
။တန်ကိုရီးယားသမ္မတပါကျွန်ဟေးဟာပြီးခဲ့တဲ့လကမြုပ်သွားတဲ့ခီးတဲ့တင်တိမောပေါ်မှာပါသွားတဲ့ခီးတွေရဲ့မိသားစုတွေကိုတွေ့ဆုံပြီးဒီအဖြစ်ဆိုးအတွက်တာဝန်ရှိသူတွေကိုပြင်းထန်တဲ့အရေးယူပြစ်ပေးမှုတွေဆောင်ရွက်မယ်လို့တောက်မှန်ပြောဆိုခဲ့ပါတယ်။စနေနေ့ကတင်းမောမြုပ်သွားတဲ့နေရနာကဂျင်ဒိုးစိတ်ကမ်းမှာစောင့်နေတဲ့မိသားစုတွေကိုတွားရောက်တွေ့ဆုံပြီးတော့ဒီမိသားစုတွေရဲ့စိတ်ထဲမှာဘယ်လိုခံစားနေရမလဲဆိုတာတွေ့ရင်သူစိတ်နှလုံးထိခိုက်ကြွေးကြွေးရပါတယ်လို့တောင်ကိုရီးယားကောင်ဆောင်ကပြောဆိုခဲ့ပါတယ်။တင်းမောနှိမ့်မြုပ်တဲ့နေရာမှာကယ်ဆယ်ရရှိသူ154ယောက်ရှိခဲ့ပေမဲ့စုစုပေါင်း244ယောက်သေဆုံးပြီးခုချိန်ထိ58ယောက်ပျောက်ဆုံးနေတုန်းဖြစ်ပါတယ်။ဧပြီလ16ရက်နေ့ကနှမြုပ်ခဲ့တဲ့တန်ချိန်6800တင်နိုင်တဲ့စီဝေါ်တင်မော့ဟာခရီးသည်ပေါင်း456ယောက်တင်လာပြီးအဲ့ဒီထဲက325ယောက်ကအနောက်တောင်ပိုင်းဂျဲဂျူးကျွန်းကိုလေ့လာရေးခရီးထွက်လာတဲ့အထက်တန်းကျောင်းသားလေးတွေဖြစ်ပါတယ်။
အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမှာအကြီးအကျယ်မြေပြိုမှုဖြစ်ပွားလို့ကြောက်တုံးကြောက်ခဲတွေနဲ့ရွှေနုံတွေအောက်မှာရွာသားရာနဲ့ချင်းနစ်မြုပ်သွားတာကိုရှောက်ဖွေကယ်ဆယ်ရေးတွေလှုပ်ဆောင်နေတာမှာအသက်ရှင်ကျန်ရစ်သူနောက်ထပ်ရှာမတွေ့နိုင်တော့ဘူးဆိုပြီးတော့အရာရှိတွေစိတ်လျှော့ပြီးတော့ရှောက်ဖွေရေးလုပ်ငန်းတွေကိုရပ်လိုက်ပြီးဖြစ်ပါတယ်။တာဂစ်စတန်ပါကစ္စတန်ပါကစ္စတန်တရုတ်တို့နဲ့ထိစပ်နေတဲ့ဒေသမှာမိုးရေရက်ဆက်တဲတဲထန်ထန်ရွာသွန်းထားလို့နောက်ထပ်ဆက်ပြီးတော့မြေပြိုကြမှာကိုဆိုရင်ကြောင့်ကယ်ဆယ်ရေးအဖွဲ့သားတွေကပြောပါတယ်။စနေနေ့ကဆိုရင်ဘာရရှန်ပြည်နယ်ကအပ်ဘရစ်ရွာကနေပြီးတော့အလောင်းနှလောင်းမဲ့ရှောက်ဖွေတွေ့ရှိရလို့အာဏာပိုင်တွေကဆိုပါတယ်။ဒီကနေ့တနင်္ဂနွေနေ့မှာတော့ကယ်ဆယ်ရေးသမားတွေကတောက်ကြနေမှာဖြစ်ခဲ့တဲ့ဖြစ်ရဆိုးကြောင့်အိုးအိမ်မဲခဲ့ရတဲ့သူတွေအတွက်နေရာထိုင်ခင်းဆေးဝါးနဲ့စားရည်ရိတ်ခါထောက်ပံ့မှုတွေကိုပဲအာရုံစိုက်လှုပ်ဆောင်နေပါတယ်။ရွှေပြောင်းအခြေချနေထိုင်ရေးကုလသမဂ္ဂအဖွဲ့ IOM ရဲ့အာဖဂန်နိုင်ငံဆိုင်ရာအကြီးအကဲဖြစ်တဲ့ Richard Danziger က
We in the international organization have been bringing blankets and household items
နိုင်ငံတကာအဖွဲ့အစည်းတွေနဲ့ NGO အဖွဲ့တွေကနေရာထိုင်ခင်းရိတ်ခါနဲ့ဆေးဝါးတွေယူဆောင်လာပေးနေပါတယ်လောလောဆယ်မှာဒုက္ခသည်တွေအဆင်ပြေဖို့ကိစ္စကိုအာရုံစိုက်ဆောင်ရွက်နေပါတယ်လို့ပြောသွားတာပါတေဆုံးသူအရေးအတွက်နဲ့ပတ်သက်လို့မျိုးစုံခန့်မှန်းနေကြပြီးတော့တေဆုံးသူစုစုပေါင်းရာခိုင်နှုန်းကနေ2900ကျော်ထိရှိနိုင်တယ်လို့ပြောနေပါတယ်ဒီဖြစ်ရပ်ကိုတော့ American သမ္မတ Barack Obama နဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ် Ban Ki-moon တို့ကအထူးကြေကွဲပါကြောင်းတရားဝင်ပြောကြားပြီးတော့အကူအညီပေးမယ်လို့လည်းကတိပြုထားပါတယ်ရှင်
ကမ္ဘာကြီးရဲ့ပူချိန်2ဒီဂရီဆယ်စီယပ်စ်တဲ့ပိုမြင့်မလာအောင်ထိန်းထားနိုင်ဖို့ရည်မှန်းချက်အောင်မြောင်လုပ်နိုင်မယ်လို့သူမျှော်လင့်ပေမဲ့တိုင်းပြည်အစိုးရရဲ့အနေနဲ့အချိန်သိမ့်မနှောင်းခင်မှာလက်တွေ့ကြကြအလုပ်လုပ်ကြဖို့လိုမယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်ကစနေနေ့ကတိုက်တွန်းပြောဆိုလိုက်ပါတယ်။နိုင်ငံသီးသီးကခေါင်းဆောင်တွေအနေနဲ့ရည်ရွယ်ထားတဲ့အတိုင်းထိထိရောက်လုပ်ဖို့တာဝန်ယူပြီးတကယ်လက်တွေ့မှာလဲဆောင်ရွက်ချက်တွေကိုအချိန်မြင့်လှုပ်ဆောင်ရမယ်လို့မစ္စတာဘန်ကီမွန်ကပြောဆိုသွားပါတယ်။အရက်နိုင်ငံမြို့တော်အဘူဒါဘီမှာနှစ်ရက်ကြာကျင်းပနေတဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာညီလာခံမှသူကလိုပြောခဲ့တာဖြစ်ပါတယ်။ဒီအစည်းအဝေးတွေဟာရေးပေါ်ပြဿနာအတွက်ဖြေရှာတဲ့ဆွေးနွေးပွဲတွေဖြစ်တယ်လို့လည်းထပ်ပြီးတော့ပြောဆိုသွားပါတယ်။ဖွံ့ဖြိုးဆဲနိုင်ငံအများစုကတော့2015ခုနှစ်ကမ္ဘာရာသီဥတုအခြေအနေတည်ငြိမ်ရေးအတွက်အဓိကကျတဲ့ချက်လို့ဆိုရမယ်။ချမ်းသာတဲ့စစ်မှုနိုင်ငံတွေအနေနဲ့2020အလွန်ကာလဖန်လုံရင်တန်းွေလျှော့ချရေးအစီအစဉ်မူကြမ်းအတွက်နယူးယောက်မြို့မှာစက်တင်ဘာ23ရက်နေ့တရက်တာထိပ်သီးအစည်းအဝေးပွဲကိုကျင်းပခြင်းကြပါတယ်။
ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမအေးတန်နာကျော်နဲ့မမိုးဖြူတို့ကအစီရင်ခံခဲ့ကြတာပါခင်ဗျာ။ VOA ကတင်ဆက်နေတဲ့ရုပ်မြင်သံကြားနဲ့ရေဒီယိုအစီအစဉ်တွေအားလုံးကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလာရောက်ဖတ်ရှုနားဆင်နိုင်ပါတယ်။အခုတော့သတင်းပေးပို့ချက်တပုံနဲ့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်တင်ဆက်ပါမယ်။ကချင်ပြည်နယ်မန်စီမြို့နယ်အတွင်းမှာအရင်ကကချင်မျိုးသားလူမျိုးရေးတပ်မတော် KIA တပ်ထင်းချို့ရနေမြေမှာရှိတဲ့လက်ကရန် IDP စခန်းကဒုက္ခသည်14ဦးကိုမြန်မာစစ်တပ်တပ်မ88လက်အောက်ခံတပ်တွေကဖမ်းဆီးခေါ်ဆောင်သွားပါတယ်။အဖမ်းခံရသူတွေဟာ AP25 ရဲ့နေ့သူတို့လာရောက်စစ်ဆီးတဲ့အချိန်မှာစီးရင်ထဲမှာမပါတဲ့သူတွေဖြစ်နေတဲ့အတွက်ဖမ်းဆီးခေါ်သွားတာလို့သိရပါတယ်။ပြည်စုံကိုထိုင်းချေဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့ပါတယ်။
ကချင်ပြည်နယ်မန်စီမြို့နယ်အတွင်းမှာအိုးအိမ်မဲ့စစ်ပြေးဒုက္ခသည်စခန်းဖြစ်တဲ့လက်ကရန်ဒုက္ခသည်စခန်းကဒုက္ခသည်တို့ချို့ဟာပြီးခဲ့တဲ့လကတိုက်ပွဲတွေကြောင့်မန်ဝင်းကြီးစခန်းအပဝင်တခြားနေရာတွေမှာခိုလုံနေကြပါတယ်။မြန်မာစစ်တပ်ကဧပြီလ25ရက်နေ့ကလာရောက်စစ်ဆေးချိန်မှာတော့ဒုက္ခသည်အရေးအတွက်အားလုံးမဆုံသေးတဲ့အချိန်မှာလာရောက်စစ်ဆေးခဲ့တာပါ။လက်ကရန် IDP စခန်းတွင်းကိုမေလ3ရက်နေ့မှာတော့မြန်မာစစ်တပ်တပ်မ88လက်အောက်ခံတပ်တွေကရှောင်းတခင်စစ်ဆေးပြီးတဲ့နောက်မှာတော့စည်ရင်မှာမပါတဲ့ကချင်မျိုးသား14ရက်ကိုဖမ်းဆီးခေါ်ဆောင်သွားခဲ့ကြောင်းဒုက္ခသည်တွေကိုအကူအညီပေးနေသူတို့ကအခုလိုရှင်းပြပါဗျ။န
ေ့တိုင်းလာနေမနေ့ကလည်းတို့ကစေနိုင်လောက်လာပြီးမှဟိုပေါ့စကားလာပြောတာပေါ့လေ။နောက်တော့တနိုင်တနိုင်ကျတော့တခြားလူပိုတွေရှိတယ်ဆိုတော့တိုင်းမှုလာပြီးမှအဲ့ဒါရှာခိုင်းတာပေါ့။ရှာခိုင်းတဲ့ခါကျတော့ရှိရှိတမယယောက်ျားတွေကိုသူ့ထားပြီးမှအဲ့ဒါအခန်းတိုင်းအခန်းတိုင်းမှာတို့ရှာတာပေါ့။အဲ့ခါကျတော့ဟိုယောက်ျားတွေ14ယောက်ကိုနာမည်မပါဘူးဆိုမှခေါ်သွားတယ်လို့ပြောတယ်။တဲ့အခုထိရမပုတ်သေးဘူး
။လက်ကရန် IDB စခန်းပါဝင် IDB ဒုက္ခသည်စခန်းတွေကဒုက္ခသည်ဥယျာဉ်ဟာ8000ခွဲနဲ့တသိန်းကျားမှရှိနေပါတယ်။လက်ကရန်ဒုက္ခသည်စခန်းဟာအရင်ကဒုက္ခသည်1000ကျော်ရှိပြီးအေဗီလ10ရက်နေ့ကတိုက်ပွဲတွေဖြစ်ပွားပြီးတဲ့နောက်ထွက်ပြေးတိမ်းရှောင်နေရတာကြောင့်စစ်တပ်ကစစ်ဆေးချိန်မှာလူဦးရေ380ကျော်ပဲရှိနေတာပါ။ IDB ဒုက္ခသည်စခန်းအလုံးဟာကချင်မျိုးသားလွတ်မြောက်ရေးတပ်မတော် KIA ထိန်းချုပ်ရာနေရာတွေမှာရှိနေတာပါ။2011ခုနှစ်ကတည်းကတိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်သူတို့ရဲ့ရွာတွေကိုမပြန်နိုင်ပဲခိုလုံနေထိုင်နေကြရပါတယ်။သူတို့ကိုတော့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR ကနေအမိုးကာနဲ့စားပြတ်တချို့လာရောက်အကူအညီပေးထားတာဖြစ်ပါတယ်။လက်ကရန်စခန်းနဲ့နီးတဲ့ KIA စခန်းတချို့ဟာပြီးခဲ့တဲ့လအတွင်းကတိုက်ပွဲတွေအတွင်းမှာဆုတ်ခွာခဲ့ရတာကြောင့်အဲ့ဒီနေရာတွေမှာမြန်မာစစ်တပ်ကဝင်ရောက်နေရာယူထားပြီးလက်ကရန်စခန်းကိုဝင်ရောက်စစ်ဆေးခဲ့တာဖြစ်ပါတယ်။ကချင်မျိုးသားလွတ်မြောက်ရေးအဖွဲ့ရဲ့အထွေထွေတွင်းမှုဒေါက်တာလကြာကသူတို့စခန်းနေဆုတ်ခွာပြီးမှဒုက္ခသည်တွေကိုမြန်မာစစ်တပ်ကနေရရင်ကိုပြန်ခိုင်းနေတာဖြစ်တယ်လို့ဆိုပါတယ
်။အရင်ကကျဲနဆက်ကွန်တိုင်းနေရာမှာသူတို့လာထိုင်လိုက်တော့ရွာသားတွေကိုပြောတယ်ပြောတာဘယ်လိုပြောလဲဆိုတော့ဒီမှာကျွန်တော်တို့လာနေဖြစ်တဲ့အတွက်အချူရောင်နေနေဖြစ်ပါပြီ။ကျွန်တော်တို့ဘေးမှာတော့ဟိုဘွေးချင်မှာတော့ IDP camp ဆိုတဲ့ပြည်သူ့ခိုင်တဲ့စခန်းတော့ကျွန်တော်ရှိတယ်ကိုကျွန်တော်လက်မခံဘူးလို့ပြောမှသူတို့ရွာသားတွေကိုအဲမိမိရွာကိုပြန်ကြပါအဲ့လိုမောင်းတယ်လို့အဲ့ဒီအတမ်းလိုက်ကြရ
ဖက်စီခံနိုင်ရတဲ့ဒုက္ခသည်တွေကတော့ဦးဖောင်ရန်ရောဦးစံခါဗရန်ထွဲဦးလက်ထော်လက်ထောင်ဦးမကြည်ပေါ့နော်ဦးဖောင်ဂျံမရန်နော်မိုင်ဦးမရူလာအောင်ဦးဝကျဲတူးမိုင်ဦးရှရောင်ကန်မောင်ရှုတော်ငေါ်ရောင်ဦးမကြည်ကန်ဦးအင်ခွန်းလမိုင်ဦးအဝံဦးကွမ်ဝံဦးစိန်ထုံခါထုံတို့ဖြစ်ပါတယ်။သ
သူတို့တွေဟာမိသားစုတွေအတွက်အပြင်မှာထွက်ပြီးတော့အလုပ်လုပ်ကြသူတွေရှိတယ်လို့ဆွေမျိုးတွေစီမှာအကူအညီတောင်းခံသူတွေလည်းရှိတယ်ဆိုပြီးဒုက္ခတွေတွေကိုအကူအညီပေးနေတဲ့အမျိုးသမီးတူကပြောပြပါရယ်မိသားစုများတဲ့ခါကျတော့တချို့ကတော့ယောက်ျားသားတွေကအပြင်ထွက်ပြီးမှပတ်စံရှာတာတွေရှိတယ်အဲ့ဒါကတော့တရုတ်ပြည်နယ်ဇက်ဆိုတော့လေနေဇက်ဒေတာဆိုတော့ဝင်ဝင်ထွက်ထွက်ပြီးမှအဲ့ဒါနေဇက်အလုပ်တွ
ni sunu ni ze kala ma be kyan ye tat ti ne myama sit tat ti ha ebila atwe ma tai pwae ri apin tan phit ni ga da ba tai pwae ri atwe ma lagat yan sakhan ne ni de kyan ye sakhan pa win tacha sakhan tacho le sauk khwa ga ya de lo myama sit tat ye yin nan ni ko le kyan ye bet ka chong kho tat khae mu ri lou khe da ba kyan ye ha myama so ya ne lun ga de sai ne jaw ga de ga apit kha ye sai ye lou khe pi jain ma ro 2011 khu ne the ma tai pwae ri pyan phit khe da ba
မကြာသေးခင်တုန်းကတော့ကချင်ပြည်နယ်အတွင်းမှာတိုက်ပွဲတွေပြန်လဲဖြစ်ပွားခဲ့တဲ့အတွက်ကချင်လွတ်မြောက်ရေးအဖွဲ့ကအစိုးရနဲ့တွဲဆုံဆွေးနွေးဖို့အတွက်ကန့်လန့်ခဲ့တာပါပြည်တော်စုစစ်ညဉ့်ဉေးဖော်ဆောင်ရေးကော်မတီဝင်ပြည်တော်စုဝန်ကြီးဦးအောင်မင်းကတော့မေလ10ရက်နေ့နောက်ပိုင်းမှာတွေ့မယ်လို့အကြောင်းပြန်ထားတယ်လို့လဲဆိုပါတယ်ရှင်မအေးမာရဲ့သတင်းပေးပို့ချက်ပါခင်ဗျာအခုတော့မြန
YSBS လို့ခေါ်တဲ့မြန်မာနိုင်ငံရန်ကုန်နိုင်ငံရေးသိပ္ပံအကြောင်းကိုနိုင်ငံတကာစံချိန်ပြီးတင်ကြားလေ့လာရေးဌာနကြီးတစ်ခုဖြစ်အောင်ရည်ရွယ်စ조사နေပါတယ်လို့ဒီအကြောင်းကိုစတင်ထူထောင်ခဲ့သူတူဖြစ်တဲ့နိုင်ငံရေးအကျဉ်းသားဟောင်းဦးမြတ်သူကပြောပါတယ်။ VOA Editor ဦးတညုံကတွေ့ဆုံမေးမြန်းထားတာ
ပါ။ဦးမြတ်သူကျွန်တော်တို့ VOA ကလာပြီးတော့ဒီမေးမြန်းတာအခုလိုလက်ခံပြချပေးရရှိသူအများကြီးတင်ပါတယ်။ကျွန်တော်အရင်ဆုံးမေးချင်တာကဒီ YSPS ပေါ့နော်ရန်ကုန်ဒီနိုင်ငံရေးသိပ္ပံအကြောင်းစပြီးတော့တီထောင်ပြစ်တဲ့စိတ်ကူးပေါ့နော်ကိုမြတ်သူကလည်းဒီအကြောင်းစပြီးတော့ဖွဲ့စည်းတဲ့အထက်မှာပထမဆုံးဥဆောင်ကမ္မကထာပြုလေလူတယောက်လည်းဖြစ်တဲ့ခါကျတော့ဘာလို့စိတ်ကူးမျိုးနဲ့စပြီးတော့အကြောင်းတည်မိရတာ
ကျွန်တော်ထောင်ထဲမှာရှိတယ်ရှိကြတဲ့ဒီစိတ်ကူးပေါ်ခဲ့တာပေါ့နော်ဆဲထဲမှာနိုင်ငံရေးအကျဉ်းသားတွေလည်းတွေ့တယ်ဟိုတော်တော်များများဒီနိုင်ငံရေးသိပ္ပံဆိုတော့သိစနစ်တကျလေ့လာသင်ကြားခွင့်မရတော့တချို့အခြေခံ concept လေးတွေသိအားနေတာတွေ့ရတယ်ဟိုဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့တိုင်းပြည်မှာနှစ်ပေါင်း60လောက်ကဒီနိုင်ငံရေးသိပ္ပံဆိုတာဘယ်သူမှတင်ကြခွင့်မရခဲ့ဘူး။ဒါအဲ့ဒါကြောင့်မို့ဒီလိုအခြေအနေဖြစ်နေတာပေါ့နော်။အဲ့တော့ကျွန်တော်ထောင်အောင်ထွက်လာတဲ့အခါမှာကျွန်တော်ဒီတခြားကျွန်တော်လုပ်ဖက်ကမှတင်ကြခြင်းတွေရှိတယ်။သူတို့ကလည်းအကုန်လုံးဒီလိုနိုင်ငံရေးသိပ္ပံကြောင်းကြောင်းထောင်ဖို့စိတ်ကူးတူနေတာကိုတွေ့ရတယ်ပေါ့နော်။အဲ့တော့ကျွန်တော်တို့စုပေါင်း17ယောက်လောက်ကဒါအောင်စုပေါင်းတော့မှဒီနိုင်ငံရေးသိပ္ပံကြောင်းစပြီးထောင်ခဲ့တာပေါ့။အ
ဲ့တော့စပြီးတော့လုပ်တဲ့ဆင်မှာတင်မဲ့ဆရာအစားပေါ့လူရင်းမြစ်ကောနောက်ထောက်ပံ့ရေးပစ္စည်းရောဘယ်လိုမျိုးစပြီးတော့လုပ်ခဲ့ကြရလဲ။
ကျွန်တော်ကိုယ့်အကူလုပ်ခဲ့ရတာခင်ဗျဘယ်အထောက်ပံ့မှာကျွန်တော်ဟိုမရခဲ့ကြဘူးပေါ့နော်အကူလုံးကိုပတ်စံကိုစိုက်တယ်နောက်ပြီးတော့ဆရာတွေကလည်းကိုယ့်အကူလေ့လာမှုနဲ့ကိုယ့်ဘာသာကိုလေ့လာပြီးတော့ကိုယ့်အကူသင်ကြတာအားလုံးကလည်းနိုင်ငံသိပ္ပံကိုအရန်စိတ်ဝင်စားကြတဲ့လူတွေဆိုတော့ကိုယ့်အကူလေ့လာထားကြရတယ်အများကြီးပဲလीအဲ့တော့ဟိုကိုကိုတိုင်းသင်ရတယ်ဗျာဘာလို့ဆရာငါ့ဘုပတ်စံလည်းကျွန်တော်မတက်နိုင်ဘူးနောက်ပြီးတော့အဲ့တုန်းကတော့ဒီကိုထုံးမြအောင်တို့ဘာလို့သူတို့ဆရာလည်းနည်းနည်းပါဟိုအကူညီရတာပေါ့နော်ဒီအခန်းငါ့ဘုပါအောင်ကြလို့အဲ့သူတို့ personal ကူညီတာရှိတယ်အကုန်လုံးကိုယ့်ဘာသာကိုစာပြီးထူထောင်ခဲ့ကြတာပ
ါကိုယ့်အကူလေးလာရဲဆိုတာကကိုယ့်အကူထောင်ထဲမှာပဲလေးလာကြတာလားပြင်ပမှာလေးလာရဲတက်ပညာရောရှိလား
ထောင်ထဲမှာဆိုတာ
ဆိုလွယ်ကကျောင်းနဲ့တေချာနိုင်ငံသိပ္ပံကိုတက်ခဲ့ကြတာလေလူတွေရောပါလား
ကျောင်းနိုင်ငံသိပ္ပံကိုတေချာတက်ခဲ့ရတဲ့လူကတော့တယောက်မြောက်လို့ပဲပါမယ်ဗျာဥမာကျွန်တော်တို့ကကိုစိုးမြောင်ဆိုရင်ဒါ science po ကအပြင်သစ်ကနေပြီးတော့ political science နဲ့ master ရတယ်ကျွန်တော်ကဒီ LSE ကနေ political theory နဲ့ master ရတယ်ဒီလောက်ပဲကျန်တဲ့လူတွေကတော့ကိုယ့်ဘာသာကိုstudy လောက်ရတာခင်ဗျဟု
တ်ကဲ့အဲ့တော့ကျွန်တော်ចောင်းသားတွေညာပတ်သက်လို့မြင်ချင်ပါတယ်ចောင်းသားတွေကိုရောဘယ်လိုရွေးချယ်တာလဲចောင်းသားတွေကနိုင်ငံရေးဖီးတွေရပါလားနိုင်ငံရေးလုပ်ငန်းတွေတက်ကြွတဲ့လှုပ်ရှားသူတွေပဲလား
ចောင်းဆော့ဆော့ဖွင့်ခြင်းတော့ကတော့ကျွန်တော်တို့ကနည်းနည်းအဲ့တော့တိတ်လည်းမပွင့်လန်းသေးတော့နည်းနည်းကိုနီးစက်ရတွေပဲဆိုတော့များသောအားဖြင့်တက်ကြွလှုပ်ရှားသူတွေများပါတယ်ဒါပေမဲ့နောက်ပိုင်းကျတော့ကျွန်တော်တို့ကအကုန်လုံး open ပါဒီတက်ကြွလှုပ်ရှားတဲ့သူတွေရောဒီ NLD တို့ဘာလို့ဒီနိုင်ငံရေးပါတီတွေအကုန်လုံးရောကျွန်တော်တို့ကတနန်းတက်တခါဖွင့်မယ်ဆိုတိုင်းကျွန်တော်တို့သူတို့အဲ့ application form နေပေါ့နော်ကြောင်းလျှောက်လာပုံစံနေကျွန်တော်ပို့ပေးပါတယ်ဟို background ဘောင်းဆိုပေါ့နော်ဒီအားလုံး open to all ပဲပေါ့ဒီ civil society တွေကလူတွေလည်းရှိတယ်တာမန်ဒီနိုင်ငံရေးသိပ္ပံကိုစိတ်ဝင်စားအောင်တတ်တဲ့ဒါတတ်ချင်တဲ့သူတွေကိုလည်းကျွန်တော်တို့ကလက်ခံပါတယ်ဟုတ
်ကဲ့လူငယ်တွေရဲ့ဒီနိုင်ငံရေးသိပ္ပံနဲ့ပတ်သက်လို့စိတ်ဝင်စားမှုဘယ်လိုရှိလဲ
အဲလူငယ်တွေနိုင်ငံရေးသိပ္ပံတော်တော်စိတ်ဝင်စားလာကြတယ်ခင်ဗျာဘာဖြစ်လို့ဆိုတော့သူတို့တခြားလုံးမှာနိုင်ငံရေးသိပ္ပံဆိုတာဘာမှလုံးဝမသိခဲ့ရအောင်ခုနပြောသလိုသင်တန်းဆိုတာလည်းဒီကျောင်းမှာတက္ကသိုလ်တွေမှာလည်းနိုင်ငံရေးသိပ္ပံဌာနဆိုတာလုံးဝမရှိခဲ့ကြဘူးအဲ့တော့လုံးဝမသိခဲ့ကြဘူးနောက်ပြီးတော့ပွင့်လင်းလာတဲ့အချိန်မှာလည်းဒီလို channel တွေဘာတွေမှလည်းဒီနိုင်ငံရေးအကြောင်းတွေကပုံပုံလင်းလင်းရေးလာကြပြောလာကြဆိုတော့ ဒါတွေကိုဖတ်ပြီးတော့လေပို့ပြီးတော့သူတို့ရဲ့အာယုံတွေကိုပို့ပြီးတော့နှိုးဆွကြတဲ့ခါကျတော့ဟိုဘာပြောနိုင်ငံသိပ်ပံကိုစိတ်ဝင်စားလာကြတယ်တော်တော်ကြီးကိုစိတ်ဝင်စားလာတွေ့ရတယ်ခင်ဗျာ
အခုနပြောလို့တက္ကသိုလ်အကြောင်းတွေမှာလည်းနိုင်ငံသိပ်ပံမရှိဘူးဒီမှာပဲသင်ပေးတဲ့ခါကျတော့ဒီမှာသွားပြီးတော့ get ဖြစ်တာမျိုးတော့ကြုံဘူးလားဥပမာဆိုတက်လာတဲ့ចောင်းသားတွေကလိုက်ဖို့ဒီသင်ရိုးညှို့နှက်နေလိုက်ဖို့လိုက်မိဖို့အခြေအနေပေါ့အ
ဲ့ဒီအခက်ခဲတော့တော်တော်လေးရှိတယ်ဗျာဘာလို့ဆိုတော့ခုနပြောသလိုဘယ်မှမမသင်ခဲ့ရဘူးဗျာနောက်ပြီးတော့ဒီမှာလည်းဘယ်မှမသင်ခဲ့ရအောင်နောက်တက္ကသိုလ်တွေမှာလည်းအဲ့လိုဌာနတွေမရှိတော့နိုင်ငံရေးသိပ္ပံနဲ့ပတ်သက်ပြီးတော့ academic paper လိုဟာမျိုးဆန်ဆန်ဒီမှာကမရှိသလောက်ပဲဗျနိုင်ငံရေးသိပ္ပံနဲ့အဲ့တော့လူတွေကစနစ်တကျတီးဖို့တက်ဖို့ဆိုတာမဖြစ်နိုင်ဘူးမဖြစ်နိုင်တော့တချို့ဒီအခုဒီကျွန်တော်တို့ဒီနေ့စဖွင့်တဲ့ဒီ advanced course မှာဆိုလို့ချင်းဒီ professor Laron ကဆိုရင်ဒါတော်တော်လေးကိုခက်ခဲဖြစ်တယ်သူကဟိုမှာသင်ရိုးညွှန်းတဲ့ကိုနည်းနည်းလေးဟို adapt လုပ်ပြီးတော့သူသင်တာပဲဒါပေမဲ့တချို့ဟာတွေမှာဒီမှာလုံးဝမကြားဘူးတဲ့ concept တွေသဘောထားတွေပါသဘောတရားတွေပါလာတယ်ပေါ့နော်အဲ့လိုလေးတော့တွေ့ရတယ်ခင်ဗျအ
ဲ့တော့လက်ရှိကိုမြတ်သူတို့ wisepier ဆလုံနေတဲ့တင်ယူညွှန်ကြပါနော်တင်ကြားရေးပုံစံကရောဘယ်လိုပုံစံမျိုးနဲ့တော့အနေနဲ့
တင်ယူညွှန်တာတော့ပရမတော့ကျွန်တော်ကဒီအခုနပြောသူတို့ဟိုဒီက political science ကိုဘာမှမသိတဲ့လူတွေဒါမှမဟုတ်ရှင်လည်းနည်းနည်းဟိုစိတ်စနစ်တကျမတက်ထားတဲ့လူတွေအတွက်ကြတော့နည်းနည်းသူတို့အတွက်လွယ်ကူမဲ့တင်ယူညွှန်တာကိုကျွန်တော်တို့ကဟိုရှာတယ်ပေါ့နော်အဲ့တော့ကျွန်တော်တို့အရင်တော့သုံးတာတော့ဒီ fellowship လေးရဲ့ power and choice ဆိုတဲ့စာအုပ်လေးကိုအခြေခံပြီးတင်တာလွယ်လွယ်ကူကူနဲ့ပေါ့နော်ဒီအခြေခံအချက်လက်တွေနိုင်ငံသိပ္ပံရဲ့အခြေခံအချက်လက်တွေလွယ်လွယ်ကူကူနဲ့သူတို့လိုနားလေလွယ်တဲ့ဟာကိုအခြေခံပြီးတော့မှကျွန်တော်တို့တင်တယ်အခုဒီ diploma course မှာတော့နည်းနည်း advance ကိုဖြစ်တာပါဗျာကျွန်တော်လည်းဒီ LSC တက်တော့ဒီ LSC course တွေမှာ enroll လုပ်ပြီးတော့မှတချို့ curriculum တွေကိုလည်းကျွန်တော်တို့ကအဲ့မှာကြည့်ပြီးတော့မှဒီဗမာပြည်အနေထားနဲ့တင်လျော်သလောက်ကိုကျွန်တော်တို့ကပြုပြင်ပြောင်းလဲပြီးတော့မှသင်နေတာရှိပါတယ
်။သင်ကြားရေးပုံစံအောင်ဘယ်လိုသွားလဲကွာ
။သင်ကြားရေးပုံစံကတော့ဒီနိုင်ငံတော်လက်ထူတွေနဲ့ပြောမှဆိုရင်တော့ဆက်မနာမျိုးဟာမျိုးပေါ့ဗျာနော်။ပထမတနင်္လာကျော်လောက်ကလက်ချပေးမယ်။နောက်ပိုင်းကျန်တဲ့ဒီတနင်္လာသို့မဟုတ်နိုင်ခွက်လောက်က discussion ပေါ့။အဲ့တော့ဆရာကပထမလက်ချရိုက်မယ်။လက်ချရိုက်တဲ့ခါမှာနားမလည်တာရှိရင်လက်ချရိုက်နေလို့မှမေးလို့ရတယ်။ပြီးသွားလို့ရှိရင်ကိုယ်သဘောတူတာတွေမတူတာတွေအကုန်လုံးလွတ်လပ်ပွင့်လင်းစားโอ้มีซุนนี่ဖလေလို့ရတယ်ចောင်းသားချင်းချင်းမှာအဲ့ဒီကမှာကျွန်တော်တို့ဥစားကျွန်တော်တို့ဖန်တီးထားတဲ့ပတ်ဝန်းကျင်ရတော့ဗျာအားလုံးကဘယ်သူရဲ့မေးခွန်းတော်လည်းကောင်းဘယ်သူရဲ့မှတ်ချက်တော်လည်းကောင်းဘယ်ဟာမှမှားတယ်ဆိုတာမရှိဘူးဆိုတဲ့အခြေခံပုံမှာကျွန်တော်တို့ကဒီចောင်းရဲ့ပတ်ဝန်းကျင်ကိုကျွန်တော်တို့ဖန်တီးထားပါကျွန်တော်တို့တိုင်းပြည်မှာတချို့ကနည်းနည်းရှိုးရှိုးရှက်ရက်ဖြစ်တာပေါ့ဗျာဟိုငါပြောလိုက်ရင်လူကြီးဆရာများဖြစ်မလားငါ knowledge နဲ့တော့လူတွေကမှားတယ်ပြောမလားဒီပညာရေးပိုင်းဆိုင်မှာမှားတယ်ဆိုတာလူအုံနောက်ကထွက်လာတဲ့ဟာမှားတယ်လို့ကျွန်တော်တို့ဒီနေရာမှာလုံးဝဟိုဘယ်လိုအခြေအနေမျိုးမှာမှအဖြစ်မခံပါဘူးအားလုံးကိုလေးလေးစားစားနဲ့လေးလေးနက်နက်ဆရာလည်းပြန်ပြီးဖြည့်ရှင်းတယ်ဟိုမသိတာချင်းမေးတယ်ဒီဆွေးနွေးတဲ့ခါမှာလည်းဒီပတ်ဝန်းကျင်ကိုကျွန်တော်တို့တရားဖန်တီးပေးထားပါတယ်ခင
်ဗျဟုတ်ကဲ့ခုနောက်ပိုင်းအခြေအနေမှာမြန်မာနိုင်ငံမှာကျွန်တော်တို့သတိထားမိလောက်ဒီနိုင်ငံရေးသိပ္ပံတို့ဖွံ့ဖြိုးရေးတို့တင် जा ပြီးနေတဲ့သင်တန်းကျောင်းတွေတွေ့ရပါတယ်တော်များတချို့တော်များတွေ့ရပါတယ်ဥပမာတချို့ foundation တွေကလုပ်တယ်တချို့ဖွဲ့စည်းတွေကလုပ်တယ်အဲ့တော့ဒီဖွဲ့စည်းတွေရဲ့နောက်ခံနိုင်ငံရေး background ကြီးရှိကြတာ哦ရှိကြတော့အခု YSPS ကရောဘလူးနောက်ခံမျိုးနဲ့ဘလူးတင်ကြတဲ့အနေအထားရှိလဲ
ကျွန်တော်တို့ကဗျဒီနိုင်ငံရေးသိပ္ပံကိုပညာရေးဆန်ဆန်ဘာအစွဲလမ်းမှာတော့လကောင်းဘလူးဒီကိုတန်ရတန်ရအောင်ဆွဲပြီးတော့တင်တာမျိုးဆိုလကောင်းအဲ့လိုမျိုးကျွန်တော်လုံးဝလက်မခံပါဘူးဗျပညာရေးဆန်ဆန်เนาะသူတန်တန်ရှင်းရှင်းဒီပညာရေးကိုမျှဝေဖို့ဆိုပြီးတော့အားလုံးကအဲ့စစ်ကူမှာတစ်ထက်တည်းတူကြပါတယ်ဘာလို့ဒီလိုတင်မင်းမှသာလဲတကယ်လို့ဟို open ပေါ့နော်အားလုံးက open လည်းဖြစ်မယ်ဘလို့ဘောင်ကတ်တာမှုမှမရှိဘဲနဲ့ဟိုကိုပိုင်အတွေးခေါ်နေချင်းချင်းသုံးသက်ပြီးတော့မှအရင်လွတ်လပ်တဲ့ဒီတင်ယုံညွန်းနံပြီးလို့ရှိရင်လုံးဝဘလန့်မှုအစွဲလမ်းမရှိတဲ့တင်ယုံညွန်းနံမျိုးဖြစ်အောင်ကျွန်တော်တို့ကဦးစားပေးပါတယ်ဘလို့ကျွန်တော်တို့မှကြိုတင်ရည်ရွယ်ထားတဲ့ဘယ်ထရန်ကိုဦးစားပေးတင်မယ်ဆိုတာမျိုးမရှိဘူးဥပမာဆိုရရင်ဗျာဒီ democratization မှာဆိုရင်တချို့ကဒီ development ဥစားပေးပြီးတင်မယ်ဗျာကျွန်တော်တို့ကတော့မဟုတ်ဘူးဒီမှာဒီ democratization နဲ့ပတ်သက်လာလို့ရှိရင်ဒီ modernization theory approach ရှိမယ်ဒါမှမဟုတ်ရှင်လည်း historical sociology approach ရှိမယ်ဒါမှမဟုတ်ရှင်လည်းဒီ transition နဲ့ပတ်သက်တဲ့ approach ရှိမှာပေါ့ဗျာဒီ ALE တွေအချင်းချင်းမှာ ALE pack တွေလုပ်ပြီးတော့သွားတဲ့ transition တွေရှိတယ်အဲ့တော့အဲ့ဒီမှာနိုင်ငံတကာမှာရှိတဲ့ theory တွေဘာရှိတယ်ဆိုတာကျွန်တော်တို့ကအားလုံးချပေးလိုက်တာသူတို့ဘာသာသူတို့သုံးသပ်ပါစေသူတို့ဘာသာသူတို့ဒီမမာပြီးအခြေအနေကဘလို့အခြေအနေတွေရှိတယ်ဆိုတော့သူတို့ဘာသာသူတို့ဒီအခန်းထဲမှာလည်းသူတို့တယောက်တယောက်လွတ်လွတ်လပ်လပ်ဖလှယ်ခွင့်ရှိတယ်။နောက်သူတို့ဘာသာသူတို့လွတ်လပ်စွာယုံကြည်ခွင့်ရှိတယ်ခွင့်ရှိတယ်။ဒီတင်ရိုးတွေနဲ့ပတ်သက်လာတယ်။
အဲ့တော့ဒီကြောင်းထွက်ဒီကြောင်းထွက်လာတဲ့ကြောင်းသားတွေရဲ့ရည်သွေးနဲ့ပတ်သက်လို့ကိုမြတ်သူဘလို့အကဲဖြတ်မိလဲ။က ြေနံအားရမှုရှိလားလိုအပ်မယ်လို့ထင်သေးလား
လောလောဆယ်တော့ကျွန်တော်တို့ဒီ2လ3လပဲဆိုတော့တိတ်အငားကြီးတော့မပေးနိုင်သေးဘူးပေါ့ဗျာဒါပေမဲ့လည်းအတိုင်းအတာတစ်ခုဆိုကျွန်တော်တို့ကျင်းတတ်တယ်လို့ပြောလို့ရပါတယ်ဘာလို့ဆိုတော့တချို့ចောင်းသားတွေဆိုရင်သူတို့သက်ဆိုင်ရာចောင်းတွေမှာចောင်းသားသမဂ္ဂမှာခေါင်းဆောင်တွေဖြစ်လာတယ်ပါတီမှာဆိုလို့ရှိရင်လူငယ်တွေမှာနည်းနည်းလေး CEO အားကောင်းလာပြီးတော့ခေါင်းဆောင်နည်းနည်းလူငယ်ခေါင်းဆောင်လေးတွေဖြစ်လာတာတွေတွေ့ရတယ်ဘာဖြစ်လို့ဆိုတော့ဒီမှာနိုင်ငံသိပ္ပံကိုသူတို့တေချာဟိုအခြေခံတွေကိုသိလာတဲ့ခါကျတော့သူတို့အဓိကတော့ဗျာသူတို့ CEO တဲ့အခါမှာဖြစ်ဟောပြောတဲ့အခါမှာဖြစ်ဖြစ်ဒါတွေကသူတို့တွေကိုတကယ်ကိုဒီ asset တွေပါပဲ
ဟုတ်ကဲ့နောက်တစ်ခုအခု YSPS အနေနဲ့အခုရက်တီနေရဲ့နေရာမှာတခြားဒီပြင်ပတက္ကသိုလ် college တွေနဲ့ချိတ်ဆက်မှုရောရှိပါလားဥပမာမြန်မာပြည်မှာဖြစ်ဖြစ်တခြားနိုင်ငံတကာကပဲဖြစ်ဖြစ်ပေါ့
ဗမာပြည်မှာတော့မရှိဘူးခင်ဗျနောက်ပြီးတော့ဟိုဗမာပြည်မှာမရှိဘူးဆိုတော့ဒီမှာလည်းနိုင်ငံသိပ္ပံနဲ့ပတ်သက်တဲ့ဘယ်ဌာနမှလည်းမရှိပါဘူးနိုင်ငံတကာမှာတော့တချို့ professor တွေနဲ့ကျွန်တော်တို့ကဟိုချိတ်ဆက်ပြီးလုပ်တာတွေရှိတယ်ဒါပေမဲ့တက္ကသိုလ်ချင်းအဲ့လိုချိတ်တဲ့အနေထားတော့မရောက်သေးဘူးဒါပေမဲ့ကျွန်တော်တို့အဲ့ဒါကိုရောက်အောင်ကျွန်တော်တို့စူးစမ်းနေပါခင်ဗျာအခုမှဒီ professor Christian Stoke လို့မျိုး University of Oslo ကဒါသူတို့ဆိုလို့ရှိရင်ဒါသူဆိုရင်ဒီကဒီအခုလက်ရှိ diploma course မှာဆိုလို့ရှိရင်သူတို့ဒီ one course ကိုသူဒီမှာလက်ချ10ရက်လာပြီးွားတယ်ပေါ့နော်အဲ့လိုဒီလိုပုံကိုရေးရဟိုဒီမှာလာပြီးတော့ချိတ်ဆက်ပြီးသင်ကြားပေးနေတာရှိပါတယ်ဒါကျွန်တော်တို့ရဲ့ idea ကလည်းဟိုရှင်းရှင်းပြောလို့ရှိရင်ကျွန်တော်တို့ဒီဟို funding ပါညာလဲအဲ့လောက်ကြီးမတောင့်တင်းတော့ဆရာတွေကငားနိုင်တဲ့အနေအထားမရှိဘူးဒါပေမဲ့ကျွန်တော်မှအသိကျွမ်းရှိတယ်ဗျာကျွန်တော်တို့ရဲ့contact တွေရှိရဲကျွန်တော်တို့အဲ့လိုလူတွေကိုကျွန်တော်တို့က channel လုပ်ပေးတာပေါ့ဒီကလူတွေသူတို့တွေရဲ့ resource တွေကိုသူတို့တွေဟိုချင့်ကပ်ခွင့်ရအောင်ဒီပညာတွေကိုဒီလူငယ်တွေကိုရအောင်ကျွန်တော်တို့ကဂျားရရနေပြီးတော့မှအဲ့လို channel လုပ်ပေးပြီးတော့မှဒီပညာတွေရအောင်ကြိုးစားနေတာရှိပါတယ်
အဲ့တော့အခု YSPS လေပတ်နေတဲ့ဘန်ဒါရီနဲ့ပတ်သက်လို့ဒီဟိုနေရာမုံငွေနဲ့ပတ်သက်လို့ဘယ်လိုရှိလဲဘယ်အကူအညီတွေယူထားတာရှိပါလဲ
အဲကျွန်တော်တို့ဒီ MDA project ဆိုပြီးတော့ဒီ British Council နဲ့အဲ့ချစ်ပြီးတော့မှကျွန်တော်တို့တချို့ funding ယူတာရှိပါတယ်။နောက် National Endowment for Democracy ကနေကျွန်တော်တို့ funding ယူတာတွေရှိပါတယ်။ဒါပေမဲ့ကျွန်တော်တို့ကကျွန်တော်တို့လုပ်ချင်တဲ့ program ပဲကျွန်တော်တို့ပြည်သူတွေကိုကျွန်တော်တို့ပေးချင်တဲ့အရာကျွန်တော်တို့လုပ်ချင်တဲ့ဒီတိုင်းမျိုးနဲ့ကိုက်တဲ့အားတွေပဲကျွန်တော်တို့ဥစားပေးပြီးတော့ဖော်ဆောင်ပါတယ်
။ Okay ။နောက်တစ်ခုကတော့အခုကိုမြတ်သူလူစာဖွင့်တာ2017ကစလောက်မယ်ထင်ပါတယ်။အဲ့တော့ဒီနောက်ပိုင်းမှာမြန်မာနိုင်ငံပြည်စုံတရာတော့ပွင့်လင်းလာတဲ့အနေထားတော့ရှိတာပါเนาะတခြားအခက်ခဲတွေအကန့်အသတ်တွေအထူးဖြစ်အာဏာပိုင်တွေဘက်ကဖိအားပေးတာမျိုးတွေရောကြုံရဘူးလားအခုနောက်ပိုင်းမှာပေါ့
ရှိရဗျာအာဏာပိုင်တွေကဟိုတိုက်ရိုက်ဖိအားပေးတာတော့မရှိဘူးဒါပေမဲ့သူတို့ကဒီနိုင်ငံသိပ္ပံဆိုတော့သူတို့ဆိုးရည်ဒီမှာတချို့လဲအာဏာပိုင်တွေလာမေးတာရှိတယ်ကျွန်တော်တို့ကဖိတ်ခေါ်ပါတယ်ဒီမှာသိကျင်တာရှိရင်လာမေးဘာမှလျှို့ဝှက်လုပ်နေတာမရှိဘူးကျွန်တော်တို့ကပညာရဲ့ဆန်ဆန်နိုင်ငံသိပ္ပံတွေတင်ကြားပေးတာဒါပေမဲ့ဒီနိုင်ငံသိပ္ပံဆိုတဲ့သကလုံးကိုဖြုတ်ခိုင်းတဲ့ဒီအာဏာပိုင်အဖွဲ့အစည်းတွေလည်းရှိတယ်ဗျာဟုတ်တယ်သူတို့အဲ့ဒီဟာကိုတခါမှမကြဘူးဗျာဒီမှာနိုင်ငံသိပ္ပံတင်းနေဆိုတော့အဲ့တော့ဒီဟာကိုသူတို့နည်းနည်းစိုးရိမ်နေတာရှိတယ်။နောက်တစ်ခုကတော့ဟိုဒီ indirectly ဖိအားပေးတာတွေရှိမရှိတော့ကျွန်တော်အတက်အတော့မပြောနိုင်ဘူး။ဒါပေမဲ့တချို့ဘာအခက်ခဲကြုံရလဲဆိုကျွန်တော်တို့တစ်နှစ်လောက်ငားပြီးကျွန်တော်တို့အဲ့နေရာတွေကဟို15ဖို့မလွယ်တော့တဲ့အခက်ခဲရတာအမြဲတမ်းကြုံတယ်ဗျာ။ဒါကြောင့်မို့ကျွန်တော်တို့နေရာတွေကိုခဏခဏပြောင်းရတယ်။အခုလာမဲ့မေလမှာဆိုလဲကျွန်တော်ထပ်ပြောင်းအောင်ပါ။ဒါဟိုနောက်ကမှဘာတွေရှိလဲဆိုတော့ကျွန်တော်တို့တက်အတော့မသိဘူး။ဒါပေမဲ့ဒီလိုအခက်ခဲတွေတော့ကျွန်တော်ကြုံတွေ့ရတာရှိတယ
်။အခုလုံနေရတဲ့ပတ်သက်လို့ကောကိုယ့်အကူဘယ်လောက်ထိကျင်းတဲ့အားရမှုရှိလဲ။အခုចောင်းလေပတ်မှုចောင်းသွားနေတဲ့ပတ်သက်လို့ရှေ့ရင်းနဲ့ပတ်သက်လို့ပေါ့ဘယ်လောက်ထိမျှော်မှန်းထားလဲ။ကျင်းတဲ့အားရမှုရောရှိရလားပြီးသွားတဲ့ကာလရော
။ဟုတ်ကဲ့ကျွန်တော်တို့တော်တော်ကြီးကိုဒီကျွန်တော်တို့အားလုံးဟာတက်ညီတက်ညီလှုပ်လှုပ်တဲ့အပေါ်မှာတော့တော်တော်လေးအားရမှုတော့ရှိပါတယ်။ဒါပေမဲ့အခုနပြောသလိုပေါ့နော်ကျွန်တော်တို့ဖြစ်ချင်တဲ့ရီမန်းချန်ပန်းတန်ကိုရဖို့အတွက်ကတော့စင်ကုန်မှုတွေတော့ရှိသေးတာပေါ့ဗျာ။ဘန်ဒါရီအခက်ခဲရအစဒီ resource person တွေရဲ့အခက်ခဲတွေအစပေါ့နော်။အင်းကအတိမတ်ပြုတဲ့ institution level တခုဖြစ်အောင်တော့ကျွန်တော်တို့အတက်နိုင်ဆုံးစူးစမ်းနေတယ်။အောင်မြင်မလားမအောင်မြင်မလားဆိုတာတော့ကျွန်တော်စောင့်ကြည့်ရမှာပေါ့ဗျာ။ဟုတ
်ကဲ့။ကိုမြတ်ကြီးကျေးဇူးပါဘုရား
။ဟုတ်ကဲ့ပါကျေးဇူးတင်ပ
ါ။ဦးသံလွင်ထွန်းတင်ဆက်တဲ့မြန်မာဒီမိုကရေစီရေးအစီအစဉ်ကိုနားဆင်ကြရတာခင်ဗျာ။ VOA ရအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေတာပါခင်ဗျာ။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။တော်ရရှင်နေအခုကြားနေရတာက VOA ရဲ့တနင်္ဂနွေနေ့ညဘက်အစီအစဉ်လေးပဲဖြစ်ပါတယ်။ညဘက်10:00အထိလိုင်းနိုမီတာ24 kHz 11.3 ညလိုင်းနိုမီတာ25 kHz 11.965 လိုင်းနိုမီတာ32 kHz 9.35 တို့အနေဆက်ပြီးထုတ်လွှင့်ပေးသွားမှာပါခင်ဗျာ။အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့မြန်မာပြည်မှပေးစာများပြည်တွင်းသုံးသက်ချက်နဲ့အတူဒီရပတ်တက်ကြီးစကားအစီအစဉ်မှာဆရာဦးစွမ်းရည်တင်ပြမှာက
အစိုးရရဲ့ပတ်တုံးနဲ့ပြည်သူရဲ့ထုတ်လို့ရောင်းချသူရဲ့သုံးဦးသားအနေကန့်ကွက်ကြားပြီးတော့ငမိုက်သားပြည်သူတွေ
နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်အခုတော့သတင်းစာဆီအားစီသူအောင်မြင့်တင်ဆက်မဲ့ပြည်တွင်းသုံးသက်ချက်ကိုနားဆင်ရမှာပါဒီတစ်ပတ်မှာတော့မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်ဘယ်လောက်ရနေပြီလဲဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးဦးစီသူအောင်မြင့်ကဆွေးနွေးတင်ပြထားပါတယ်ခင်ဗျာ
ဒီကနေ့မေလ3ရက်နေ့ဟာကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်နေ့ဖြစ်ပါတယ်2017 April သမရဦးသိန်းစိန်ဦးဆောင်တဲ့အစိုးရအဖွဲ့သစ်တာဝန်ယူပြီးတဲ့နောက်ပိုင်း2012ခုနှစ်ဩဂုတ်လမှာနာမည်ဆိုးနဲ့ကြော်ကြားတဲ့စာပေစီစီရေးစနစ်ဖျက်သိမ်းပေးပါတယ်။2013 April မှာတော့နေ့စဉ်သတင်းစာထုတ်ဝေခွင့်ပြုပါတယ်။ခုလိုစာနယ်ဇင်းလွတ်လပ်ခွင့်ပေးလိုက်တဲ့အတွက်နိုင်ငံတကာရဲ့ချီးကျူးမှုကိုလည်းခံရပါတယ်။ခုဆိုရင်အစိုးရပြန်ကြားရေးဝန်ကြီးဌာနကရေးဆွဲတဲ့ပုံနှိပ်ထုတ်ဝေဥပဒေနဲ့ယာယီစာနယ်ဇင်းကောင်စီကရေးဆွဲတဲ့သတင်းမီဒီယာဥပဒေနှစ်ခုအတည်ပြုပြီးပါပြီ။ဤဥပဒေတော့မထွက်သေးပါဘူး။မြန်မာနိုင်ငံမှာသတင်းမီဒီယာလွတ်လပ်ခွင့်ဘလောက်ရပြီလဲ။ဘာတွေထပ်ပြီးစ조사ဖို့လိုနေသေးလဲဆိုတာဒီတစ်ပတ်ဆွေးနွေးသွားပါမယ်
။သတင်းမီဒီယာလွတ်လပ်ခွင့်လို့ပြောလိုက်တာနဲ့ရုပ်သံရေဒီယိုနဲ့စာနယ်ဇင်းအလုံးအကျုံးဝင်ပါတယ်။မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်အတော်လေးရှိလာပြီလို့နိုင်ငံတကာကချီးကျူးနေတဲ့အတိုင်းရုပ်သံထုတ်လွှင့်ခွင့်နဲ့ရေဒီယိုထုတ်လွှင့်ခွင့်နှစ်ခုကိုတော့အစိုးရကရန်နှုန်းပြည့်ထိန်းချုပ်ထားစေဖြစ်ပါတယ်ရုပ်တံထုတ်လွှင့်ခွင့်လို့ဆိုလိုက်ရင်အစိုးရပိုင်းစစ်တပ်ပိုင်းနဲ့ပုဂ္ဂလိကတပိုင်းလို့ခေါ်တဲ့ရွှေတံလင်းကုမ္ပဏီရဲ့ Skynet နဲ့ MRD4 ထုတ်လွှင့်နေတဲ့ Forward Group တို့ပဲရှိပါတယ်ခုလိုရုပ်တံထုတ်လွှင့်တဲ့လုပ်ငန်းအစိုးရနဲ့နှိစက်တဲ့စီးပွားရေးသမားနှစ်ယောက်ကိုပဲလုပ်ကံခွင့်ပြုထားတဲ့အတွက်ရုပ်တံလောကအတင်းလွတ်လပ်ခွင့်လုံးဝစိတ်သုံးနေပါတယ်ဒါအပြင်နိုင်ငံတကာကရုပ်တံနဲ့ပတ်သက်လို့ပေးတဲ့အကူအညီအထောက်ပံ့တွေကိုလည်းဆိုရမီဒီယာနဲ့အဲ့ဒီခရိုနီရုပ်သံကုမ္ပဏီတွေကပဲခွဲဝေရရှိနေကြပါတယ်။ဒါတွေမကမြန်မာနိုင်ငံအတွင်းရုပ်သံထုတ်လွှင့်ခြင်းနဲ့နိုင်ငံခြားရုပ်သံသတင်းဌာနတွေကလည်းအဲ့ဒီကုမ္ပဏီတစ်ခုနဲ့ပဲပူးပေါင်းလုပ်ကိုင်ကြရပါတယ်။တခြားရီးချွေပိုင်ခွင့်မရှိကြပါဘူး
။ရေဒီယိုထုတ်လွှင့်ခွင့်လည်းဒီလိုပါပဲ။အစိုးရပိုင်စစ်တပ်ပိုင်နဲ့ခရိုနီ6ယောက်ပိုင်အတန်လွှင့်ဌာနတွေပဲရှိပါတယ်။ရုပ်သံနဲ့ရေဒီယိုထုတ်လွှင့်ခွင့်ပုဂ္ဂလိကကိုဘာကြောင့်လုပ်ခွင့်မပြုရသလဲလို့မေးရင်အစိုးရဘက်ကဥပဒေမရှိသေးဘူးဆိုတဲ့အကြောင်းပြချက်ပေးတတ်ကြပါရယ်ခုဆိုရင်ပြည်ချားရေးဝန်ကြီးဌာနဟာရုပ်သံနဲ့ရေဒီယိုထုတ်လွှင့်ခွင့်ဥပဒေကြမ်းလွှတ်တော်ကိုတင်ထားပြီးပါပြီလွှတ်တော်ကဆွေးနွေးအတီးပြုတ်ပြီးတမရဘက်ကကန့်ကွက်ဖို့မရှိရင်ဥပဒေဖြစ်လာပါမယ်နောက်တစ်ဆင့်ပြည်ချားရေးဝန်ကြီးဌာနကဤဥပဒေပြဋ္ဌာန်းပြီးမှသာဥပဒေအသက်ဝင်ပုဂ္ဂလိကတွေလုတ်ခွင့်ရမှာပါဒီအတွက်ရုပ်သံနဲ့ရေဒီယိုလုပ်ငန်းပုဂ္ဂလိကလုတ်ခွင့်ရဖို့ဆိုတာဟာ2015ခုထိရောက်သွားနိုင်ပြီးတော့တော်ရုံနဲ့လည်းလုပ်ငန်းတွေထူထောင်လက်ပတ်နိုင်ကြအောင်မှမဟုတ်သေးပါဘူး။2015ခုနှစ်ရွေးကောက်ပွဲမတိုင်ခင်ကာလအစိုးရစစ်တပ်နဲ့အစိုးရကိုလူလာတဲ့ခရိုနီလက်ထဲမှာပဲအင်အားကြီးရုပ်သံနဲ့ရေဒီယိုမီဒီယာတွေရှိနေခြင်းဟာရွေးကောက်ပွဲကိုမမျှမတဖြစ်စေနိုင်ပါတယ
်။သတင်းစာကြောင့်မဂ္ဂဇင်းရေးသားဖော်ပြခွင့်ကတော့ဒါပဲပြပြလွတ်လပ်ခွင့်ရခဲ့ပါပြီ။ဒါပေမဲ့လွယ်လွယ်ရခဲ့တာတော့မဟုတ်ပါဘူး။ကျန်ရည်ဝင်ဌာနကသူ့ဘာသာသူဖြေလျှော့ပေးခဲ့တာလည်းမဟုတ်ပါဘူး။2017 နှစ်တာကာလပတ်လုံးစာနယ်ဇင်းသမားတွေတွန်းတွန်းတက်တက်တိုက်ပွဲဝင်ခဲ့လို့ရလာတဲ့အသည့်အဝင်တွေဖြစ်ပါတယ်။အခုဆိုရင်သတင်းလွှတ်ခွင့်ကိုသစုံတရားအာမခံနိုင်မဲ့ဥပဒေနှစ်ခုအတည်ပြုပြီးဖြစ်ပါတယ်။ဒါပေမဲ့ဤဥပဒေပြဋ္ဌာန်းနိုင်ခြင်းမရှိသေးတော့ဘလို့အတိုင်းအတာအထိအာမခံချက်ရှိမလဲသိမချရသေးပါဘူး။အခုကပဲကျန်ရည်ဝင်ဌာနဟာထုတ်ဝေဖို့တင်ပြထားတဲ့သတင်းစာ၊ဂျာနယ်၊မဂ္ဂဇင်းလိုင်စင်တွေနဲ့ပတ်သက်ပြီးနီးဥရီမရှိသေးလို့ဆိုတဲ့အကြောင်းပြချက်နဲ့ရက်ဆိုင်ထားပါသေးတယ်။ခုတလောကြေကြေလောလောပြောဆိုနေကြတဲ့ပြဿနာတစ်ခုကစာနယ်ဇင်းလွတ်လပ်ခွင့်ရပြီးနောက်မှာဖြစ်ပေါ်လာတဲ့11မီဒီယာသတင်းတော့မခိုင်နဲ့ TVB သတင်းတော့ကိုစော်ဖြေထောင်ချခံရမှု Unity တရင်ကြံတဲ့ CEO နဲ့တရင်တော့တွေနိုင်ငံတော်လက်ဝဲချက်ဥပဒေနဲ့တရားစွဲဆိုခံရမှုတွေဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးပြည်တွင်းကစာနယ်ဇင်းသမားတွေနဲ့ပြည်ပသတင်းမီဒီယာအဖွဲ့အစည်းတွေရဲ့ကန့်ကွက်မှုရှိခဲ့ပါတယ်။ဒီကိစ္စနာနဲ့ပတ်သက်ရင်အစိုးရရဲ့မတရားဖိနှိပ်မှုကိုကန့်ကွက်ရမှာဖြစ်တယ်လို့ကိုယ်သတင်းမီဒီယာသမားတွေဘက်ကချုပ်ရင်းချက်တွေရှိခဲ့ရင်လည်းသင်ခန်းစာရဲ့ယူပြပြင်တာသတင်းမီဒီယာသမားတွေအရေးချင်းမြင့်တင်တာမျိုးတွေလုပ်ဖို့လဲလိုအပ်နေပါတယ်။ဒါမှသာတန်နေသေးတဲ့သတင်းမီဒီယာလွတ်လပ်ခွင့်တိုက်ပွဲအတွက်ညချီပြတ်မသွားမှာဖြစ်ပါတယ
်။နောက်တဲ့ကြံနေသေးတဲ့ပြဿနာကအစိုးရပြန်ကြားရေးဝန်ကြီးဌာနအောက်ကရုပ်သံရေဒီယိုနဲ့စာနယ်ဇင်းလုပ်ငန်းတွေအားလုံးကို public service media ဆိုပြီးတော့အသွင်ပြောင်းမဲ့ကိစ္စပါ။တကယ်တော့ပြန်ကြားရေးဝန်ကြီးဌာနအောက်ကအဲ့ဒီ media လုပ်ငန်းကြီးတစ်ခုလုံးကိုအထက်ကနေအောက်အထိစစ်ဘိုလ်ဟောင်းတွေနဲ့စနစ်တကျဖွဲ့စည်းထားတာပါ။အစိုးရဟာစစ်အာဏာရှင်စနစ်ကနေဒီမိုကရေစီစနစ်စီကိုကူးပြောင်းမယ်လို့ပြောနေပေမဲ့စစ်ဘိုလ်ဟောင်းတွေနဲ့ဖွဲ့စည်းထားတဲ့ဒီမီဒီယာလုပ်ငန်းကြီးတစ်ခုလုံးကိုပုတ်ကလစ်ကပိုင်ပြောင်းတာရော့ချတာမလုပ်ပဲခေါင်းစဉ်တစ်ခုနဲ့ဆက်ပြီးတော့ထိမ့်ချုပ်သွားဖို့ကြံစီနေပါတယ်။အဲ့ဒီအထဲကမှသတင်းမီဒီယာသမားတွေအထူးဝေဖန်နေတာကသတင်းစာထုတ်ဝေတဲ့လုပ်ငန်းမှာနိုင်ငံတကာမှ Public Service Broadcasting PSB လို့ခေါ်တဲ့အများပြည်သူဝန်ဆောင်မှုရုပ်သံလွှင့်လုပ်ငန်းဆိုတာပဲရှိပါတယ်။တည်င်းစာကိုအဲ့ဒီခေါင်းစဉ်အောက်မှာထားလို့မရှိကြပါဘူး။ဒါကြောင့်အစိုးရရဲ့မီဒီယာလုပ်ငန်းတွေအများပြည်သူဝန်ဆောင်မှုခေါင်းစဉ်အောက်ကူးပြောင်းတဲ့အခါမှာတည်င်းစာလုပ်ငန်းကိုခွင့်မပြုဖို့အလေးအနက်ကန့်ကွက်ကြရပါဦးမယ်
။အားလုံးခြုံငုံသုံးသပ်လိုက်ရင်မြန်မာနိုင်ငံမှာရုပ်သံမီဒီယာနဲ့ရေဒီယိုအသံလွှင့်လုပ်ငန်းတွေလုံးဝလွတ်လပ်ခွင့်မရှိသေးပါဘူး။စာနယ်ဇင်းလွတ်လပ်ခွင့်နဲ့ပတ်သက်ရင်တော့လွတ်လပ်စွာရေးသားဖော်ပြခွင့်ရနေပေမဲ့ထုတ်ဝေခွင့်နဲ့ပတ်သက်ပြီးမျိုးဝေးတွေမထွက်သေးတာမျိုးစိတ်မချရသေးပါဘူးအလားတူသတင်းရယူခွင့်နဲ့ပတ်သက်တာသတင်းသမားအခွင့်အရေးနဲ့ပတ်သက်တာတွေကိုလည်းဥပဒေပါအခွင့်အရေးမရကြသေးပါဘူးဒီအတွက်မမေ့မလျော့ဆက်ပြီးတောင်းဆိုတက်ခွဲဝင်ကြရအောင်မှဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်သတင်းစာဆရာဦးစီသူအောင်မြင့်ရေးသားပြီး VOA မတ်အင်ဂျင်နိုင်ကအကူအညီတင်ဆက်ထားတဲ့ပြည်တွင်းသုံးသပ်ချက်ကိုနားဆင်ခဲ့ရတာပါအခုတော့မအေးတန်တာကျော်စီစဉ်တင်ဆက်မဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်နိုင်ပါပြီ
ပါရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်မှပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်ရှင်။နောက်ပိုင်းမှာတော့နောက်တိုင်းတေးလေးတစ်ပုဒ်နဲ့လည်းဖြောပြပေးမယ်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မြေတားတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။ပထမအဦးဆုံးတော့ VOE အစီအစဉ်တွေကိုနားဆင်ကြည့်ရှုပြီးတော့ဝေဖန်ကြံပေးလာကြတဲ့သောရရှင်တွေရဲ့အစာတွေကိုဖော်ပြပေးခြင်းပါတယ်။VOE မြန်မာပိုင်းကနေပြီးတော့သတင်းတွေထုတ်လွှင့်ပေးလို့ကျေးဇူးတင်ပါတယ်။ဆိုပြီးတော့ရေးလာတဲ့သောရရှင်ကတော့နာမည်တော့တတ်မထားပါဘူးနော်။ဒီသောရရှင်ကတောင်မမနေမြောင်းလို့ VOE ကိုပို့ပြီးတော့နားဆင်ပြစ်ပါတယ်လို့ရေးလာပါတယ်
။အခုလို့သိရတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်။တောင်မမနေမြောင်းတော့ရေဒီယိုကိုပဲအားကိုးနေရတာပါ။ရေဒီယိုလိုင်းကြည်လင်ပြသမှုကောင်းတဲ့အတွက်ကျေးဇူးပါ။ဆက်ပြီးတော့လည်းအခုထက်ပိုကောင်းအောင်ကြိုးစားပေးမယ်လို့မျှော်လင့်နေပါတယ်။နေခင်းအလုံးနဲ့ဆိုတော့ညခင်းပင်မန်းလို့ဗီဒီယိုသတင်းမကြည့်နိုင်တဲ့အချိန်မှာအခုလို့စေတနာအပြည့်နဲ့ရေဒီယိုကနေကြည်လင်ပြသစွာသတင်းကြေညာပေးလို့အဖွဲ့ဝင်အားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။ဖျားသခင်ကောင်းကြီးပေးပြီးလူရင်းဆန္ဒတွေပြေဝပါစေ
။ဖြူရီကအစီအစဉ်တွေကိုတင်ဆက်ပေးလို့အထူးကျေးဇူးတင်ပါတယ်။ဆိုပြီးတော့ဒီတော့ရှင်စာရေးပြောလာတာပါ။အခုလို့ကျေးဇူးတင်စာလေးတွေဖတ်ရတော့လေ VOE ဝိုင်းတော်သားတွေအမောပန်းပြေးရပါတယ်နော်။ကျေးဇူးတင်ပါတယ်ရှင်။နေ့စဉ်သတင်းရယူခြင်းမှာရစီရစာရေးလာတဲ့စုဆိုတဲ့သောရရှင်ကတော့ VOE ကိုနေ့စဉ်နားထောင်ပါတယ်တဲ့ဒါမဲ့သတင်းတွေရဲ့ကြားမှာ VOE ကိုကြော်ညာတာနည်းနည်းများနေတယ်ထင်တယ်ဒါရဲ့လေလိုင်းအစီအစဉ်မှာလူများများနဲ့ဆွေးနွေးမယ့်အစားလူနည်းနည်းနဲ့ထိရောက်တာပိုကောင်းမယ်လို့ထင်ပါတယ်တဲ့နားထောင်ရတာလည်းတိုးလို့တန်လန်းဖြစ်နေလို့ပါဆိုပြီးတော့ဒီသောရရှင်စာရေးလာပါတယ်ရှင်ဟုတ်ကဲ့ဟိုဒါရဲ့လေလိုင်းအစီအစဉ်နဲ့ပတ်သက်ပြီးတော့ကျမတို့ဘက်ကပြန်ပြီးတော့နည်းနည်းရှင်းပြရမယ်ဆိုရင်တော့နာမည်ဟိုကဒါရဲ့လေလိုင်းအစီအစဉ်ဆိုတော့သောရရှင်နေပါဝင်ခြင်းနဲ့ဆိုရင်တော့ကျမတို့ဘက်ကငင်းလို့မရပါဘူးเนาะအချိန်ရှိရင်ရှိသလောက်ဒီပါဝင်မယ်ဆိုပြီးတော့ဆက်သွယ်လာတဲ့သောရရှင်တွေကိုပြန်ပြီးတော့ဆက်သွယ်ပေးရပါတယ်။ဒါတော့မှသောရရှင်တွေအများကြီးကိုပြန်ပြီးတော့မဆက်သွယ်ပေးနိုင်မင်းနဲ့ဟိုတပတ်တပတ်သောရရှင်တွေကဟိုဘက်မှာစောင့်နေပေမဲ့လည်းကျမတို့ပြန်ပြီးတော့ဖုန်းမခေါ်ပေးနိုင်မင်းနဲ့ကြံခဲ့တာတွေများပါတယ်ရှင်။ဒါကြောင့်မလို့ဒီအစီအစဉ်ရဲ့ရည်ရွယ်ချက်ကဓာတ်ရိုက်လေးလိုင်းသောရရှင်တွေဓာတ်ရိုက်ပါဝင်ပြီးတော့ဆွေးနွေးတဲ့အစီအစဉ်ဖြစ်တဲ့အတွက်ကြောင့်မလို့သောရရှင်နည်းနည်းနဲ့ပဲကန့်တတ်ပြီးတော့ဆွေးနွေးလို့မရပါဘူးနော်။အခုလို့အကြံပေးတဲ့အတွက်တော့ကျေးဇူးတင်ပါတယ်ရှင်။ VOA TV စီစဉ်ကဒီအဖွင့်ပုံရိပ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်လာတဲ့သောရရှင်ကတော့စင်ကာပူနိုင်ငံမင်္ဂလာဝိဟာရအကြောင်းကဖုံဖုံဦးဆက်ကပါလာဖြစ်ပါတယ်။ဒီဖုံဖုံက
ဒီပညာရေးမှလည်းဆိုလိုတာကမြန်မာပြည်ရဲ့ပြည်ပြင်းပြောင်းလဲရေးအတော်များများမှ globalization and localization ကိုပေါင်းစပ်ပြီးတော့ထိထိရောက်ရောက် globalization ဖြစ်အောင်လုပ်နိုင်မှရေလိုရေရှိပလန်တွေအောင်မြင်မှလို့ယုံကြည်ပါတယ်။နိုင်ငံတကာအသိမြင့်တဲ့ပညာရေးကမဖြစ်မနေလိုအပ်တယ်လို့နှစ်ပေါင်းများစွာအသားကျနေတဲ့ပုံစံကနေချက်ချင်းခွဲထွက်ဖို့ဆိုတာကလည်းချက်ချင်းတော့ဘလို့မှမဖြစ်နိုင်ပါဘူး။နောက်တစ်ခုကနိုင်ငံတကာပညာရေးရဲ့အသည့်အပွင့်တွေကိုတကယ်ခံစားနိုင်ခွင့်ဖြီးရင်းကကျောင်းသူကျောင်းသားအားလုံးအသေးအချာတိလာအောင်ရေလိုချင်စိတ်ရှိလာအောင်ရေအရေးအချင်းမှီအောင်စူးစမ်းတဲ့ဒုတိုင်းရနိုင်ဖို့လိုပါတယ်
။စင်ကူနိုင်ငံမင်္ဂလာဝိဟာရအကြောင်းကဖုံဖုံဦးဆက်ကပါလာတန်ကြားလာတာဖြစ်ပါတယ်။ဖုံဖုံရဲ့အကြံပြုချက်နဲ့ခံစားချက်ကိုတပြည့်တော် TV အစီအစဉ်တင်ဆက်ပေးတဲ့အဖွဲ့သားတွေကိုပြောပြပေးထားပါတယ်နော်။အခုလိုဝေဖန်စာပေးပို့တဲ့အတွက်ကြောင့်မလို့ကျေးဇူးတင်ပါကြောင်းလျှောက်ထားခြင်းပါတယ်။VOE ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေကိုနားဆင်ပြီးတော့ကျမတို့ Internet VOE စာမျက်နှာပေါ်မှာမှတ်ချက်ပေးရန်ဆိုတဲ့နေရာမှာရေးသားလာတဲ့သောရရှင်တယောက်ရဲ့ဒီမှတ်ချက်ကိုလည်းဖော်ပြပေးကြပါလိမ့်။ကျမတို့ VOE ကထုတ်လွှင့်ပေးတဲ့ပြည်ရင်ပြောင်းလဲရေးအတွက်အရေးကြီးတဲ့ပညာရေးခန္ဓာဆိုတဲ့အစီအစဉ်ကိုနားဆင်ပြီးတော့ဒီသောရရှင်သူ့ရဲ့ထင်မြင်ယူဆချက်ကိုပြန်ရေးလာတာဖြစ်ပါတယ်
။ဒီပညာရေးမှာလည်းဆိုလိုတာကမြန်မာပြည်ရဲ့ပြည်ရင်ပြောင်းလဲရေးအတော်များများမှ globalization and localization ကိုပေါင်းစပ်ပြီးတော့ထိထိရောက်ရောက် localization ဖြစ်အောင်လုပ်နိုင်မှရေလိုရေရှိပလန်တွေအောင်မြင်မှလို့ယုံကြည်ပါတယ်နိုင်ငံတကာအသိမြင့်တဲ့ပညာရေးကမဖြစ်မနေလိုအပ်တယ်လို့နှစ်ပေါင်းများစွာအသားကျနေတဲ့ပုံစံကနေချက်ချင်းခွဲထွက်ဖို့ဆိုတာကလည်းချက်ချင်းတော့ဘလို့မှမဖြစ်နိုင်ပါဘူးနောက်တစ်ခုကနိုင်ငံတကာပညာရေးရဲ့အသည့်အပွင့်တွေကိုတကယ်ခံစားနိုင်ခွင့်ဖြီးရင်းကကျောင်းသူကျောင်းသားအားလုံးအသေးအချာသိလာအောင်ရေလိုချင်စိတ်ရှိလာအောင်ရေအရေးအချင်းမှီအောင်စူးစမ်းတဲ့ဒုတိုင်းရနိုင်ဖို့လိုပါတယ်
ဒါကတော့ VOE ကတင်ဆက်ပေးတဲ့ဒီပညာရေးနဲ့ပတ်သက်တဲ့အစီအစဉ်ကိုနားဆင်ပြီးတော့ဒီသောရရှင်ကသူ့ရဲ့ထင်မြင်ယူဆချက်ကိုပြန်ပြီးတော့ရေးပြလာတာပါသောရရှင်ရဲ့ရင်ဖွင့်စာတွေကိုတော့နောက်ပိုင်းမှာဆက်ပြီးတော့ဖော်ပြပေးသွားပါမယ်အခုတော့သောရရှင်တွေအတွက်နောက်တိုင်းဒီလေးတစ်ပုဒ်နဲ့ဖျော်ပြပေးကြပါတယ်ရှင်ဒီတစ်ပတ်တော့ Rihanna ရဲ့တခြင်းလေးတစ်ပုဒ်ထုတ်လွှင့်ပေးဖို့ရေးချဲထားပါတယ် Rihanna နဲ့တူ Mickey Echo ကပူးရဲပြီးတော့အဖြစ်တည်ဆိုပေးထားတဲ့တခြင်းလေးဖြစ်ပါတယ်တခြင်းလေးနာမည်က Stay ဖြစ်ပြီးတော့ဒီတဲ့ချင်းကတော့ Port Valley အမျိုးအစားဖြစ်ပါတယ် Billboard Hot အဖြစ်ဆုံးတေးတရာစီးရင်ထဲမှာထိတ်ဆုံးအားရှိတဲ့နံပါတ်10စီးရင်ထဲကိုနံပါတ်3နဲ့ဝင်တဲ့တချင်းဖြစ်တာကြောင့်အကောင်းဆုံးတေး10ပုံစီးရင်ထဲကိုဝင်တဲ့သူရဲ့24ပုံမြောက်တချင်းဖြစ်ပါတယ်ဒါကြောင့်လဲ Whitney Houston ရဲ့အကောင်းဆုံးတေး10စီးရင်ထဲကိုဝင်တဲ့တချင်းအပုတ်ရေ23ပုံထက်ပိုများပြီးတော့စံချိန်ချိုးသွားတဲ့တချင်းလည်းဖြစ်ပါတယ်ရှင်တကဘာလုံးအတိုင်းအတာနဲ့ Day Album 9.5 တန်ရောင်းချခဲ့ရတာမလို့ကဘာအယောင်ကောင်းဆုံးတပုတ်ထဲ Day Album တချင်းစီးရင်လည်းဝင်ပါလေ Rihanna နဲ့ Mickey Echo တီးဆူထားတဲ့ Stay ဆိုတဲ့တချင်းကိုနားဆင်ခံစားကြည့်ပါရှင် ရီဟာနာနဲ့မီကီအက်ကိုတီးဆိုထားတဲ့ဆေးဆိုတဲ့တဲ့ချင်းကိုနားဆင်ခဲ့ကြရတာပါ။နောက်ပိုင်းမှာတော့တော်ရရှင်နဲ့ချင်းချင်းပေးပို့လာတဲ့တီလီတဘုံနဲ့လည်းမြေတားဒေလက်ဆောင်ပေးပို့မှာဖြစ်ပါတယ်။အခုတော့တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုဖော်ပြပေးချင်ပါတယ်ရှင်။အချင်းပြတ်ချစားနေတဲ့ဝန်ထမ်းတွေကိုအေးအေးယူပေးနေတဲ့ကော်မရှင်သိစင်ရန်အတွက်ဒီဆေးရုံတရုံနဲ့ပတ်သက်ပြီးတော့သူအကြောင်းကြားပါတယ်ဆိုပြီးရေးလာတဲ့တော်ရရှင်ရဲ့စာကိုဖော်ပြပေးချင်ပါတယ်
။အများပြည်သူဆင်းရဲချမ်းသာလူမျိုးရေးတက်ရောက်နေတဲ့ဆိုတဲ့ပြည်သူဆေးရုံမှာဝင်ပေါက်ဆောင်တဲ့လူညိုရေးတွေကဧည့်သည်ချိန်မှာရောဧည့်သည်ချိန်မဟုတ်တဲ့အချိန်တွေမှာပါပတ်စံကောက်နေပါတယ်။ပထမနားလည်မှုဆိုပြီးကောက်တယ်။နောက်ပိုင်းပေါ်တင်တောင်းလာကြပါတယ်။ပတ်စံမပေးရင်ဝင်ငွေမပေးပါဘူး။ဒီနေ့တခြားပို့ဆိုးလာပါတယ်။ခွဲစိတ်ခံဝင်တဲ့အခါမှာလည်းတွန်းလဲတွန်းတဲ့ဝန်ထမ်းကအစားပတ်စံပေးရပါတယ်။ခွဲစိတ်ခံကကုန်ကြစီကိုငွေလဲငင်းဖြတ်ပိုင်းပေးပါတယ်။ဖြတ်ပိုင်းမှာလည်းဆေးရုံနာမည်မပါပါ။ဆေးရုံအုပ်လက်မှတ်လည်းမပါပါ။ဆေးရုံတစ်စီလည်းမပါပါဘူး။ခွဲစိတ်ဆရာဝန်လက်မှတ်မပါပါ။ဖြတ်ပိုင်းကဈေးဝယ်ပေါချာနဲ့တူးနေပါတယ်။ဆင်းရဲသားများကိုဈေးမြပေးစနစ်လူနာများကိုနှွေးထွေးစွာပြုစုပါဒီလိုဆောင်မုတ်တွေဟာတကယ်တော့အလကားပါပဲ။ဈေးထိုးအားကအစားဝယ်နေရတဲ့ပြည်သူဈေးရုံမှာဈေးရုံကတန်ရှင်းနေရမှာဖြစ်ပေမဲ့ဈေးရုံကတန်ရှင်းမှုမရှိပါဘူးညစ်ပတ်နေပါတယ်။လူနာထားတဲ့ဆောင်မတောင်းကြွက်တွေတောင်းကျနေတာပါ။အိမ်သားတွေကလည်းပြည်တွေဟာပြည်နေပါတယ်။ဒါကကျွန်တော်ကိုယ်တိုင်ကြုံတွေ့ရတဲ့ဖြစ်ပါ
။ဒါကတော့ရန်ကုန်ကဆေးရုံတရုံနဲ့ပတ်သက်ပြီးတော့ဒီဆေးရုံလာတက်တဲ့သူတွေမတက်နိုင်ဖြစ်နေရတဲ့အခြေအနေတွေကိုသက်ဆိုင်ရာတည်စေဖို့ဆိုပြီးတော့ဒီသောရရှင်စာရေးပြီးတော့ပြောလာတာပါ။ဒီသောရရှင်ရဲ့စာနဲ့တစ်ဆက်တည်းပဲရာထူးအခွင့်အလမ်းနဲ့ဝန်ထမ်းတယောက်ရဲ့ဘဝဆိုပြီးတော့ရေးလာတဲ့သောရရှင်မြတ်မင်းရဲ့စာမှာတော့ကျွန်တော်ကတော့ဗန္ဓာယုံဝန်ကြီးဌာနလက်အောက်ကမြမစီးပွားရေးဘက်မှာတာဝန်ထမ်းဆောင်နေတဲ့ဝန်ထမ်းတယောက်ဖြစ်ပါတယ်။ရာထူးအခွင့်အလမ်းအတွက်မရသင့်တဲ့အခွင့်အရေးနဲ့အချင်းပြတ်ချစားနေတဲ့ဝန်ထမ်းတွေအတွက်နားမလည်နိုင်စရာအကြောင်းတွေကိုဆွေးနွေးခွင့်မေးမြန်းခွင့်ရှိမရှိသိချင်ပါတယ်ဆိုတော့ပြောလာပါတယ်။ဟုတ်ကဲ့ဘဲကိုများဆွေးနွေးချင်တာလဲဘဲကိုမေးမြန်းချင်တာလဲဆိုတော့တေချာမရေးထားတဲ့အတွက်ကြောင့်မလို့ကျွန်မဒီစာကိုရှင်းရှင်းလင်းလင်းနားမလည်ပါဘူးနော်။အကယ်၍မြန်မာနိုင်ငံမှာသက်ဆိုင်ရာဒီဌာနဆိုင်ရာပုဂ္ဂိုလ်တွေနဲ့ဆွေးနွေးမေးမြန်းချင်နေဆိုတော့ဒါသူတို့ရဲ့စီကံတိုင်းဆွေးနွေးမေးမြန်းခွင့်ရှိမရှိဆိုတာကိုစုံစမ်းရမှာဖြစ်ပါတယ်။ကျမတို့ VOA ကိုများဆွေးနွေးချင်တယ်မေးမြန်းချင်တယ်လို့ပြောချင်ရင်တော့ဟုတ်ကဲ့ကျမတို့စီကိုစာရေးပြီးဒီကိစ္စဆွေးနွေးမယ်ဆိုရင်တော့ကိုဆွေးနွေးချင်တဲ့အကြောင်းအရာကိုစာရေးပြီးတော့ပေးပို့လို့ရပါတယ်။ဒါပေမဲ့မေးမြန်းဖို့ဆိုတာကတော့လည်းကျမတို့ကသက်ဆိုင်ရာဘက်ကနေပြီးတော့ဖြေချားဖြေရှင်းပေးလို့မရတဲ့အတွက်ကြောင့်မလို့ကျမတို့စီကိုမေးလို့တော့ဒီကိစ္စနဲ့ပတ်သက်ရင်တိတ်ပြီးတော့ကျမတို့ဖြေချားနိုင်မှာမဟုတ်ပါဘူးနော်။ဒီတစ်ပတ်တော့သောရရှင်ရဲ့ရင်ဖွင့်စာတွေကိုဒီမှာပဲရက်ချင်ပါတယ်ရှင်။နောက်ပိုင်းမှာတော့သောရရှင်ရဲ့အချင်းချင်းပေးပို့လာတဲ့မြတ်တာဒီလက်ဆောင်ဖြစ်တဲ့မြမသချင်းလေးတစ်ပုဒ်နဲ့လည်းထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်နော်။VOA ရဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့ဝေဖန်ချံပေးစာရေးခြင်းနဲ့ VOA ကနေမြတ်တာဒီလက်ဆောင်ပါခြင်းနဲ့နေ့စဉ်ကျင်းလည်ရဘဝမှာတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနဲ့ပတ်သက်ပြီးတော့ရင်ဖွင့်စာရေးသားခြင်းကြရတယ်ဆိုရင်တော့ VOA ကိုစာရေးသားနိုင်ကြပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်းလိပ်စာက VOA မြန်မာပိုင်းစီစဉ်တဆင့် American တန်ယုံအမှတ်130တက္ကသိုလ်ရိပ်သာလန်ကမာရွတ်မြို့နယ်ရန်ကုန်မြို့ဖြစ်ပါတယ်ရှင်။ email ရေးပို့မယ်ဆိုရင်လည်း email လိပ်စာက bemis@voanews.com ဖြစ်ပါတယ်။အခုတော့တေးတောင်းလာတဲ့သောရရှင်တွေကိုအလှည့်ပေးခြင်းပါတယ်။ဘကိုးတိုင်းညောင်လေးပင်မြို့ကညမလေးကမကွေးရင်ထင်းယုံကချစ်ရတဲ့ကိုကြီးအတွက်အမိဆန်ဒီတီးဆိုထားတဲ့မညွန်ညင်ရက်ဖူးဆိုတဲ့တချင်လေးကိုထုတ်လွှင့်ပေးပါလို့တောင်းဆိုလာပါတယ်။နောက်မန္တလေးကသောရရှင်စုထက်ကရိုက်ကောသူမေဖြိုးဦးခိတဗန်ကောက်ရောက်နေတဲ့ကိုမျိုးမြင့်စောအက်စတာငင်းငယ်တငယ်ချင်းတစုအတူနားဆင်စေဖို့ဆိုပြီးတော့သတိရတေးလက်ဆောင်ဆိုပြီးတော့တချင်တောင်းလာပါတယ်။ဆောင်မြော်နားဆင်နေပါတယ်တဲ့ဒီတော့ဒီတပတ်တော့ဒီသောရရှင်ညောင်လေးပင်မျိုးကညမလေးတောင်းဆိုထားတဲ့မညွန်ညင်ရက်ဖူးဆိုတဲ့တချင်းလေးထုတ်လွှင့်ပေးစီမှာလဲရှင်ဒီခစ်ပေါ်တချင်းလေးကိုတေးတောင်းတဲ့သောရရှင်တွေရောတေးချစ် VOE သောရရှင်အားလုံးရောနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နော်ခိုင်မဆောင်ချတ်ထားလိုက်ပြီးတဝလောင်းသဆောင်တိုင်းချီရင်ချီအားကိုချင်းများပြင်းနေမင်းရဲ့ရှင်ခွေအိမ်လေးသူchenga twa som bu zane nen le lo ni mya twin a le lo
chi cu na le khai mo song cha cha lai ti de po lo the song dai ti yong chi ai go de ya ti ne me ye chen gu ai ne do go we be ne me san me de lo ke ma mo nai ta mi dai ka le me na be but don mo yo ne do de yo
ni ma na ye ne na ye na ga ga ye ta pe po la ja de viwe mya ma bai to ra shin ni ye ဝေဗန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတင်းငရီနေညပိုင်းနဲ့တင်းလာနေမန္တပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOE ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့အနားအဆင်နိုင်ပါတယ်နော်။ကျွန်မတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်ရှင်။ VOE ကိုလည်းစာရေးကြပါဦး။သွားရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေ။
Nên mà khen ta biếng đuôi bàn xe lô Nên lấy biếu gà lê nê Dạy á đôi yêu chê Ở chân nê á phê mê Đuôi chị bởi nào trong tiêu vô cầm lại Mình lê let's go Away chị hi nha dòng lê vô ai nô Mê chị chê cô phê nạc nha nê sông phiếc Trời đầy khém mô Ngàm đồ mêng lê truyền vô quê xa chị Đi lô chết nhô Chê nêm trong vô lô Phải tư gà xú lô Bà rồi nê trái trả lê mê tì Cám nêm xì mà mù lô Tà lông phó kiu lô Nê truy trả trẻ hoát khu trô Đôi nhà phó chú xô Khai mà sông cha cha lại đi Đã bỏ lâu tôi sống đại thi Giống chị ai có tin nhà đi Nên mê nhẹ Chỉ quý anh mê đâu Không ai đi nên mê xa mê Đã lâu ghê cho mà mong nai Thả mi đại khả lệ Mê nà bê Bởi đó bằng nhiều nhà mưu kê
ဘာဧတနာကျော်ရဲ့မြန်မာပြည်မှပေးစာများအစီအစဉ်အပြီးအခုတော့တက်ကြီးစကားအစီအစဉ်ပါခင်ဗျာအခုတစ်ပတ်တက်ကြီးစကားအစီအစဉ်မှာမြန်မာနိုင်ငံကပြည်သူလူထုခံစားနေရတဲ့လူထုကျန်းမာရေးစောင့်ရှောက်မှုပြဿနာနဲ့ဘေးဒုက္ခတွေအကြောင်းဆရာဦးစွမ်းရည်ကဆွေးနွေးတင်ပြထားပါတယ
်ရေပေါ်များမိတ်ဆွေများခင်ဗျာဒီတစ်ပတ်ကျွန်တော်ပြောချင်တာကတော့ပမာဒီတွင်ပြည့်အမျိုးသားယောဂတစ်ခုအကြောင်းဖြစ်ပါလေယောဂဖြစ်ရမှာဗုဒ္ဓဘာသာပမာလူမျိုးတို့ရဲ့အစဉ်လာယူဆရသတ္တုစကားရှိပါလေကံစိတ်ဥဒ္ဓဟာရတဲ့အကြောင်းလေးပါရှိပါလေပမာပြည့်ဟာတယံဇန္တကျော်ဝါလို့ကံကောင်းတဲ့တိုင်းပြည်လို့ခေါ်နေပါလေဒါပေမဲ့စစ်ဆိုးရာဒီအဆက်ဆက်အာနာရှင်စနစ်နဲ့အုပ်ချုပ်ပြီးနေကျဲနဲ့ပတ်တဲ့နှမျိုးပေါင်းရဲ့ခေါင်းမုံဖြတ်သွေးဆုပ်စနစ်နဲ့သွေးဆုပ်သွားလိုက်ကြတာဟာနောက်နေ90နှစ်နလန်တူဖို့လွယ်သေးပါဘူးခုလေအုတ်ချုပ်ရေးစီးပွားရေးကျမ်းမာရေးပညာရေးဆိုတာတွေကဆေဆုရလက်ထဲအဲသူတို့လက်ထဲမှာပဲမဟုတ်ပါလားအမားပြည်တွေဆက်လက်ပြီးတော့ဒုက္ခခံရအောင်ပါပါပဲစီးပွားရေးကလည်းချို့တဲ့ဒီပညာကလည်းနှုံနဲ့အစိုးရကလည်းပညာပိရေးယူဆောင်ရွက်မှုမရှိသူတို့ကလည်းဆိုင်တန်ချိုးတုပ်ရေနံတုပ်ဖို့တော့ပဲတိကျဆိုတော့ပြည်သူတွေခံလေဟုံးပေါ့စီဆိုးရအထုတာခံရတော့ပြည်သူတွေကန်ဆိုးတာပေါ့ကန်ဆိုးတော့စိတ်ညစ်ရတာပေါ့မိရင်တရား၁၀ပါးနဲ့လည်းမညီတော့ရာသီဥတုကလည်းဖောက်ပြန်တာပေါ့ပြည်သူတွေဆင်းရဲနေပြီးအဟာရချို့တယ်တာပေါ့ကိုတလို့ဘာကြီးဆရာဗကြီးဆရာစတဲ့အမှုပညာရှင်တွေလည်းငင်းငယ်ရွယ်ရွယ်နဲ့တည်လိုက်ကြတာဆိုတာမိစေဆရာမလေးကအရက်ထဲမှာလည်းမတနောပါတယ်နပိငချောင်းငံပြာကြီးရှိတယ်မှာလဲမတန့်ရှင်းဘူးအကျော်အလော့တွေကလည်းပလတ်စစ်ကျွတ်ကျွတ်အိတ်တွေရောထဲ့ကျော်တာလေဒီအစားစာတွေကသင်္ခါရောဂါဖြစ်စေပြီးလူတွေစောစောတည်ကြတာပေါ့ဗမာပြည်ဟာကလေးအသေးပြောင်နှုံရောလူကြီးအသေးပြောင်နှုံရောတရိပ်ရိပ်တိုးတက်နေတာဘယ်ခေတ်ကမှလည်းမတူဘူးစေဆိုးရကတနတ်နဲ့တဲ့တဲ့ပြည့်စရာမလိုဘူးစားစာကြီးကျမ်းမာရေးဌာနကတဆေးမပေးဘူးတယ်လက်ထိုးရင်လဲအစိုက်တင်အစားစာတွေရောင်းချခွင့်ရတာပဲဥပဒေတင်းတင်းကြပ်ကြပ်မရှိပဲစိတ်တင်စားစာတွေထုတ်နေတာကိုအစိုးရကတပိုက်ကြည့်နေပါတယ်။တနတ်နဲ့ပြစ်ထားတဲ့အသေးပြောက်နှုံးကတော့များမှာပါတဲ့ပြည်သူတွေဘေးကင်းနေရင်ကိုဘာသာစိုက်ပျိုးထုတ်လုံချက်ပြုတ်စားကြဖို့ပါပဲတဲ့လူငယ်တွေအရက်မတော့လဲငါပြီးလို့စီးလို့ဟာစိတ်တင်စားစာတွေနေတိုင်းလွတ်လပ်လပ်ကြောက်ချဝယ်ယူစားတော့နေကြတဲ့အတွက်ဘေးမကင်းနိုင်ပါဘူးတဲ့အဲဒီမို့ဒီလေဒီလူတွေနဲ့ဒီမင်းဒီဆိုဒီတခေါနဲ့ဆိုတယ်လို့ပြည်သူတွေအစားအစာကိုဒီဆိုရကဒီမိုကရေစီရနှုံးပြပေးထားတဲ့အပြင်တိုင်းပြည်ရဲ့ဂျွန်းဝေတဝက်ကျော်လောက်ကလည်းစစ်တပ်အတုံးစီနဲ့ကုံသွားပြီးတော့ပြည်သူတွေရဲ့ရမာရေးအတုံးစီကစစ်မတပ်နမ်ဖြူတလောက်ပဲရှိတာဆိုတော့ဒီပြည်သူတွေမှအတက်မတူရင်ဘယ်ပြည်သူတွေအတက်တူမှလဲတဲ့အမေရိကမှာဆိုရင်စားစရာတမျိုးမျိုးက ပြည်သူလူထုသားသုံးတွေကိုထိခိုက်မဲ့ဆိုရင်ဘယ်လိုပုံကိုရဲ့ဘယ်လောက်တန်ဖိုးရှိတဲ့ပစ္စည်းကိုမဆိုချက်ချင်းချက်ချင်းပြရတာပါတဲ့ဥဒါဟရုံဆောင်တာပါနော်တဲ့အဲအစိုးရရဲ့သားသုံးတွေပြည်သူရဲ့ထုတ်လို့ရောင်းချသူရဲ့သူဥဒါအနဲ့ကန့်ကွက်ကြပြီးတော့ငမိုက်သားပြည်သူတွေနေကြီးပင်တည်ပြီးတော့ဆိုရင်တော့လေကောင်းနိုင်ပါဦးမလားတဲ့တာဝန်အစီအစဉ်ကတော့ပြည်သူကိုပညာပေးဖို့ရောအစိတ်တင်အစားစားတွေထုတ်လုပ်သူတွေကိုအရေးယူဖို့ရောပြက်ကွက်တဲ့အစိုးရပါပဲတဲ့အစိုးရကအရေးမယူရင်အစိုးရကိုအရေးယူရပါမယ်တဲ့ကဲဘယ်လိုလုပ်ကြမလဲလို့အဲ့ဒီဆရာမလေးကဆရာမလေးကပြောပါလေအဲ့ဒါကျွန်တော်ကံလေပေါက်တဲ့ရှာတာပါခမညာကျွန်တော်မစွန့်ယူပ
ါစာပေဝေဖန်ဆရာမုံစွန့်ယီပြောပြသွားတဲ့တက်ကြီးစကားအစီအစဉ်ကိုနားဆင်ခဲ့ရတာပါခမညာ VOA ကမနက်ဖြန်မနက်ထုတ်လွှင့်မဲ့အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီ9:00နာရီအထိလိုင်းဒိုမီတာ24 kHz 12.3 MHz လိုင်းနိုမီတာ32 kHz 9325နဲ့လိုင်းနိုမီတာ39 kHz 9525တို့ကနေဖမ်းယူနားဆင်နေပါတယ်။အဲ့ဒီအစီအစဉ်မှာဒီကနေ့ညထုတ်လွှင့်ခဲ့တဲ့အပတ်စဉ်ကဏ္ဍတွေကိုပြန်လည်နားဆင်ရမှာပါ။မကြာခင်တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေအဆုံးသတ်ရတော့မှာပါ။အခုတော့ကြာနေသေးတဲ့အချိန်အတွင်းသတင်းချင်းချုပ်ကိုမအေးတန်နာကျော်ကပြောပြပေးပါမယ်။
ရုရှားဟာအိုဒက်ဆာမြို့မှာရုရှားအရေးတက်ကြွလှုပ်ရှားသူတွေအများစုဖြစ်တဲ့လူ24ဦးသေဆုံးစေခဲ့တဲ့တိုက်ခိုက်မှုအပါအဝင်တိုက်ပွဲတွေဖြစ်အောင်လို့လှုပ်ဆောင်နေပြီးတော့ယူကရိန်းကိုဖျက်ဆီးဖို့ကြိုးစားနေတယ်လို့ယူကရိန်းဝန်ကြီးချုပ်အာဆန်နီယူဆန်ညုကပြောကြားလိုက်ပါတယ်။လူဦးရေတန်းနေထိုင်တဲ့အိုဒက်ဆာစစ်ကဲမြို့မှာတိုက်ပွဲဖြစ်ပြီးတော့2ရက်ကြာမှပဲမစ္စတာယက်ဆန်ညုအဲ့ဒီကိုတွားရောက်တာဖြစ်ပါတယ်။ရုရှားအစိုးရဟာယူကရိန်းရဲ့ယာယီအစိုးရကိုတမင်တကာအကွက်ချရန်ဆားနေတယ်လို့လည်းသူကအဆွဆွဲသွားခဲ့ပါတယ်။ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံတည်ငြိမ်ရေးနဲ့ဒီမိုကရေစီတည်ဆောက်ရေးကြိုးပမ်းဖို့အတွက်အမေရိကန်ပြည်အောင်စုကအကူအညီပေးမယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကကတိပေးလိုက်ပါတယ်။လာမယ့်ရွေးကောက်ပွဲမှာပွင့်လင်းမြင်သာမှုနဲ့ယုံကြည်အားထားမှုရှိစေဖို့အတွက်အမေရိကန်ကကွန်ဂိုကိုအမေရိကန်ဒေါ်လာသန်း30အကူအညီပေးမယ်လို့ဝန်ကြီးကယ်ရီကပြောသွားပါတယ်။တရုတ်နိုင်ငံနဲ့အာဖရိကနိုင်ငံတွေကြားမှာအလို့သမားရေးမကျေလည်မှုတွေယင်းနှိမ့်မြနယ်မှုနဲ့ပတ်သက်တဲ့ပြဿနာတွေဟာသူ့ရဲ့အဆိုနှစ်ဖက်ကြားမှာကြီးထွားလာနေတဲ့အဖို့ထစ်တွေရဲ့လက္ခဏာပဲလို့တရုတ်ဝန်ကြီးချုပ်လီကွတ်ချောင်းကပြောပြီးတော့အာဖရိက၄နိုင်ငံခီးစဉ်အတွက် PK မျိုးကနေတနင်္ဂနွေနေ့မှာထွက်ခွာသွားခဲ့ပါတယ်။တရုတ်ဝန်ကြီးချုပ်ဟာတပတ်ကြာသူ့ရဲ့အာဖရိကခီးစဉ်တွင်မှာအီသီယိုးပီးယား၊နိုင်ဂျီးရီးယား၊အန်ဂိုလာနဲ့ကင်ညာနိုင်ငံတွေဆီသွားရောက်မှာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမှာအကြီးအကျယ်မြေပြိုကျမှုဖြစ်ပွားလို့ကြောက်တုံးကြောက်ခဲတွေနဲ့ရွှေနွန်တွေအောက်မှာရွာသားရာနဲ့ချီနစ်မြုပ်သွားတာကိုရှောက်ဖွေကယ်ဆယ်ရေးတွေလှုပ်ဆောင်နေတာမှာအသက်ရှင်ကျန်ရစ်သူနောက်ထပ်ရှာမတွေ့နိုင်တော့ဘူးဆိုပြီးတော့အရာရှိတွေစိတ်လျှော့ပြီးတော့ရှောက်ဖွေရေးလုပ်ငန်းတွေကိုရပ်လိုက်ပြီးဖြစ်ပါတယ်။အဲ့ဒီဒေသမှာမိုးရေတဲတဲထန်ရက်ဆက်ရွာသွန်းထားလို့မြေပြိုကျမဲ့အရေးကိုကယ်ဆယ်ရေးအဖွဲ့သားတွေစိုးရိမ်နေကြပါတယ်ရှင်။
သတင်းချင်းချုပ်ကိုမအေးတန်နာကြေညာခဲ့တာဖြစ်ပါတယ်ဒီကနေ့ညအစီအစဉ်ထုတ်လွှင့်ရမှုကမတ်တင်ဂီထိုက်ဖြစ်ပြီးအင်ဂျင်နီယာကတော့ Wagner Roberts ဖြစ်ပါတယ်ကျွန်တော်ကတော့ညံဝင်းအောင်ပါ VOA American အတန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နေ့ဆန်တိုင်းအထိလိုင်းနိုမီတာ24 25 32တို့ကနေတင်ဆက်ခဲ့တာဖြစ်ပါတယ်သောရရှင်တွေအားလုံးဘေးပရာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါခင်ဗျာ
This program has come to you from the Voice of America, Washington.